Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2022ခုနှစ်နိုဝင်ဘာလ6ရက်တနင်္ဂနွေနေ့ညဖက်9:20အစီအစဉ်တွေကိုလိုင်းဒိုမီတာ3025 19နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေတက်ထုတ်လွှင့်နေပါပြီရှင်။မနင်္ဂလာပါဒီကနေ့ညဖက်အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ။အ
နေခတ်တဲ့ကြည့်ကြင်ကြပါစေ။ကျွန်တော်တမောင်သားမှာဒီကနေ့ထိတ်ကိုရောက်လာတဲ့သတင်းတွေကတော့အကြီးအကဲရုရှားတပ်မှုကြီးတွေကိုအတုံးလိုက်ဖြုတ်နေပြီးဒါဟာနိုင်ငံရေးကောင်းဆောင်တွေကိုအပြစ်ပုံမချနိုင်အောင်တပ်မှုကြီးတွေအပေါ်အပြစ်ပုံတာဖြစ်ပုံရတယ်လို့ဒီတိုင်းကာကွယ်ရေးဝန်ကြီးဌာနကပြောလိုက်ပါတယ်။ရုရှားနဲ့ညီနိုင်ဆွေးနွေးနိုင်အောင်ဖွင့်ထားဖို့အမေရိကန်ကယူကရိန်းကိုပြောလိုက်ပါတယ်။ဂျပန်ရဲ့ရည်တပ်နဲ့စည်းဆွတ်ဆောင်ယူကိုတုံ့ပြန်ဖို့ဝန်ကြီးချုပ်ကတနင်္ဂနွေနေ့မှာခရီးကိုဝေးပြလိုက်တဲ့သတင်းတွေနဲ့တခြားသတင်းတွေကိုကိုရနိုင်နဲ့တင်ပြပေးကြမှာပါ
။ကောင်းပါပြီရှင်။အမေရိကန်လွှတ်တော်သက်တမ်းဝက်မှာမဲထဲကြတော့မဲ့မြန်မာနိုင်ငံဘွားရဲ့မျိုးလင့်ချက်ဘယ်လိုရှိပါသလဲ
အလုံးမလုံးဖဲနဲ့သူတို့ပိုက်ဆံရရတယ်ဆိုပြီးတော့အဲ့ဒီပိုက်ဆံကိုသူတို့ကတုံးရတယ်ပေါ့လေတုံးရတော့ကျွန်တော်လည်းပထမပိုင်းတော့နည်းနည်းရောင်းလို့ကောင်းတာလေးတွေပါလေတက်လာကြည့်လာမှသာရှိတယ်ဒါပေမဲ့
အပြည့်အစုံကတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်ဒါအပြင်ရုရှားကျူးကျော်စစ်နဲ့ရင်ဆိုင်နေရတဲ့ယူကရိန်းပြည်သူတွေအတွက်ကုညရေးနယူးယောက်မြို့ကပကြီးပြပွဲအကြောင်းနဲ့အတူအမေရိကန်မှာရှစ်လကြာပြုပြင်မွမ်းမံခဲ့တဲ့ဧည့်သည်ဝင်အများဆုံးအမျိုးသားလေးချောင်းလိုက်တဲ့အာဂါသတမိုင်းပြတိုက်အကြောင်းကိုလည်းရှုစားနားဆင်ရဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝမှာတော့ကမ္ဘာမြေမှမီဒီယာမြင့်ကွင်းမြန်မာပြည်မှပေးစာများသတင်းထဲကသုတနဲ့ထူးခြားဆက်များသတင်းများအပတ်စဉ်ကဏ္ဍတွေကိုကြားဖို့ရှိပါတယ်ခုအရင်ဆုံးတော့တနင်္ဂနွေနေ့ညဖက်ထိတ်တရသတင်းတွေကိုဦးတင်မောင်သားနဲ့ကိုရနိုင်တို့ပြောပြပေးပါရှင်
February 22ရက်ယူကရိန်းကိုကျူးကျော်တိုက်ခိုက်ပြီးကလေးကဆိုရင်အကြီးအကဲရုရှားတပ်မှုကြီးတွေကိုအတုံးလိုက်ဖြုတ်နေပြီးဒါဟာနိုင်ငံရေးကောင်းဆောင်တွေကိုအပြစ်ပုံမချနိုင်အောင်တပ်မှုကြီးတွေအပေါ်အပြစ်ပုံတာဖြစ်ပုံရတယ်လို့ပြည်ထောင်ကာကွယ်ဝန်ကြီးဌာနရဲ့တနင်္ဂနွေနေ့ထုတ်နေ့စဉ်ထောက်လှမ်းရေးအစီရင်ခံစားကဆိုလိုက်ပါတယ်လွန်ခဲ့တဲ့24နာရီအတွင်းမှာလည်းယူကရိန်းတပ်ဖွဲ့တွေကခါဆန်ဒေသလက်နက်တိုက်အပအဝင်နေရာကိုနေရာကိုတိုက်ခိုက်ခဲ့တယ်လို့ယူကရိန်းတောင်ပိုင်းဒေသအာဏာပိုင်တွေကစနေနေ့ကပြောပါတယ်။ခါဆန်ဒေသမှာထိုးစစ်နောက်ဆင့်ကိုယူကရိန်းတပ်ဖွဲ့တွေကဆင်နွှဲဖို့ပြင်ဆင်နေကြောင်းရုရှားကတင်ထားတဲ့ဒုတိယအုပ်ချုပ်ရေးမှူး Kirill Strymusov က Telegram ပေါ်မှာစနေနေ့ကတင်ထားပါတယ်။ Zaporizhia ကယူကရိန်းနျူကလ িয়ার တပ်အားပေးဆက်ယုံရဲ့ပတ်ဝန်းကျင်မှာနျူကလ িয়ার စိတ်ချလုံခြုံအကာအကွယ်ပေးရေးစုံတရထူထောင်ဖို့ IAEA ရဲ့ညွှန်ကြားမှုချုပ် Rafael Mariano Grossi ကထပ်မံတောင်းဆိုလိုက်ပါတယ်။အီရန်နိုင်ငံကရုရှားကိုဒရုန်းတွေကိုအကန့်အသတ်ရှိတဲ့အရေးအတွက်သာယူကရိန်းစစ်ပွဲမတိုင်မီကပို့ခဲ့တာဖြစ်ပါတယ်လို့စနေနေ့ကအီရန်ကပြောဆိုတာကိုယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကသူ့ရဲ့နေ့စဉ်ဗီဒီယိုမိန့်ခွန်းမှာပယ်ချလိုက်ပါတယ်။ဒရုန်းဓမ္မမို့လူမပါတဲ့ဝင်ဟင်ရင်တွေကိုတနည်းစဲစင်းလောက်ယူကရိန်းကပြစ်ချနေခဲ့ရတယ်လို့သူကဆိုပါတယ်။ဒီတော့တင်မှာပဲလုံခြုံရေးအထောက်ပံ့နောက်ထပ်ဒေါ်လာ3,400ကိုအမေရိကန်ကယူကရိန်းကိုပေးလိုက်ပါတယ်။
ယူကရိန်းအနေနဲ့ရုရှားနဲ့ဆွေးနွေးဖို့လမ်းဖွင့်ထားတဲ့ဆိုတာကိုပြသဖို့အမေရိကန်ကယူကရိန်းကိုတီးခြားတိုက်တွန်းတောင်းဆိုနေတယ်လို့ Washington Post သတင်းစာကြီးကစနေနေ့မှာဖော်ပြလိုက်ပါတယ်။ယူကရိန်းအနေနဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကိုမဖယ်ရှားမချင်းညီညာရေးကိစ္စတွေဆွေးနွေးမှာမဟုတ်ဘူးလို့ပြောထားတာကိုလက်လျှော့ပြီးတော့ရုရှားနဲ့ဆွေးနွေးဖို့လမ်းဖွင့်ထားတဲ့ဆိုတာကိုပြသဖို့ယူကရိန်းခေါင်းဆောင်တွေကိုသမ္မတဘိုင်ဒန်ဆိုရကတီးခြားတိုက်တွန်းနေတယ်လို့ဖော်ပြလိုက်တာပါ။အမေရိကန်တာဝန်ရှိသူတွေဘက်ကအဲ့လိုတောင်းဆိုတာဟာယူကရိန်းတွေကိုဆွေးနွေးပွဲသကပိုင်းစီကိုအတင်းတွန်းပို့ဖို့ရည်ရွယ်တာမဟုတ်ကြောင်းဒါပေမဲ့ယူကရိန်းဆိုရအနေနဲ့တခြားနိုင်ငံတွေရဲ့အကူအညီတွေကိုဆက်ပြီးထိန်းထားနိုင်ဖို့အတွက်တွက်ချက်ပြီးတော့ဂျိုးပန်းလှုပ်ဆောင်တာဖြစ်တယ်လို့ဒီဆွေးနွေးပွဲတွေနဲ့ယင်းဤတဲ့အမီဖော်လိုသူတွေကိုကူးကားပြီးတော့ Washington Post သတင်းစာကဖော်ပြခဲ့တာပါသမ္မတဘိုင်ဒန်ဆိုရကယူကရိန်းစစ်ပွဲရှိနေသမျှကာလပတ်လုံးယူကရိန်းဆိုရကိုထောက်ပံ့ကူညီသွားမယ်လို့ပြောနေပေမဲ့လည်းတစ်ဖက်မှာလည်း၈လကြာဒီစစ်ပွဲကိုအပြေရှားနိုင်ဖို့မျှော်လင့်နေတယ်လို့ဆွေးနွေးပွဲတွေကဖော်ပြနေကြအောင်ဆိုပါရယ်ယူကရိန်းစစ်ပန်းလာတာကတချို့မဟာပိတ်မိတ်ဖက်နိုင်ငံတွေအတွက်တော့အဓိကကိစ္စဖြစ်တယ်လို့အမီမဖော်လိုတဲ့အမေရိကန်တာဝန်ရှိသူတဦးကိုကိုးကားပြီးတော့ Washington Post ကဖော်ပြလိုက်ပါရယ်ဒီသတင်းကမှန်ကန်မှုရှိမရှိဆိုတာနဲ့ပတ်သက်ပြီးမေးမြန်းတဲ့အခါမှာတော့အမေရိကန်အမျိုးသားလုံခြုံရေးကောင်စီဘက်ကတစုံတရာချက်ချင်းတုံ့ပြန်တာတော့မရှိခဲ့ပါဘူးခင်ဗျာ
ဂျပန်ရဲ့ရေတပ်နဲ့စီရေးစွမ်းဆောင်ရည်ကိုတုံ့ပြန်ဖို့ဝန်ကြီးချုပ်ဖူမီယိုကီရှိဒါကတနင်္ဂနွေနေ့မှာကတိကဝတ်ပြုလိုက်ပါတယ်ဂျပန်နိုင်ငံဟာကျူးကျော်ကျဉ်သူတွေကိုရင်ဆိုင်ဖို့ပြင်ဆင်ကြရမယ်လို့လည်းသူကသတိပေးလိုက်ပါတယ်ယူကရိန်းကိုကျူးကျော်ဝင်ရောက်ခဲ့တဲ့ရုရှားစစ်နဲ့မြောက်ကိုရီးယားကဂျပန်နိုင်ငံပေါ်ကျော်ပြီးဒုံးကျည်စမ်းသပ်ပစ်ခတ်ခဲ့တာတွေကိုလည်းကီရှိဒါကရှုတ်ချလိုက်ပါတယ် စီးမြင်တွေကိုမနာခံမဲ့တခြားနိုင်ငံတွေရဲ့ငြိမ်းချမ်းရေးနဲ့လုံခြုံရေးကိုဖျက်ဆီးဖို့အင်အားသုံးချင်းချောက်လူတူတွေပေါ်လာတဲ့အခက်အခါမှာကျွန်တော်တို့တွေဟာကိုယ့်ကိုယ်ကိုပြင်ဆင်ထားကြရပါမယ်လို့ဝန်ကြီးချုပ်ကီရှိဒါကနိုင်ငံတကာဂျပန်ရေတပ်ကိုတွားရောက်ကြည့်ရှုစဉ်မှာခုလိုပြောကြားခဲ့တာပါဂျပန်ရေတပ်ရဲ့စွမ်းဆောင်ရည်ကိုတိုးတက်အောင်စောင့်နေဖို့မဖြစ်တော့ပါဘူးလို့လည်းသူကဆိုပါတယ်ရေတပ်သင်္ဘောတွေတိဆောက်ရေးဒုံးကျည်ကာကွယ်ရေးစနစ်ကိုမြင့်တင်ရေးနဲ့တပ်မတော်သားတွေရဲ့လုပ်ငန်းဝင်အခြေအနေနဲ့နှစ်လာချက်တွေအတွက်အစားပေးရော်တာတွေကိုလည်းတိုးတက်အောင်လုပ်ရမယ်လို့သူကဆိုပါတယ်ငါးနှစ်အတွင်းမှာဂျပန်ရဲ့ကာကွယ်ရေးအသုံးစရိတ်ကိုနှစ်ဆတိုးမြင့်မဲ့လုံခြုံရေးစီမံကိန်းကိုလည်းဂျပန်စုကရေးဆွဲနေပါတယ်အရှိတရုတ်နဲ့တောင်တရုတ်ပင်လယ်ပြင်အပါအဝင်ဂျပန်နိုင်ငံကိုဝန်းရံထားတဲ့အမျိုးသားလုံခြုံရေးပတ်ဝန်းကျင်ကစိုးဝါးလာနေတယ်လို့တရုတ်နိုင်ငံရဲ့အမည်ကိုမဖော်ဘဲကီရှိဒါကပြောသွားခဲ့ပါတယ
်အမေရိကန်ရဲ့ဒီမိုကရေစီဟာချိန်းချောက်ခံနေရတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဟောင်းဘရော့ခ်အိုဘားမားတို့ကသတိပေးလိုက်ပါတယ်အမေရိကန်ပြည်ထောင်စုမှာအစိုးရတပ်တန်းဝက်လွှတ်တော်ရွေးကောက်ပွဲကျင်းပဖို့နှိကလာချိန်မှာပဲအခုလိုသတိပေးလိုက်တာဖြစ်ပါတယ်အစိုးရတရမွေလွတ်တော်ရွေးကောက်ပွဲတွေကိုလာမယ့်အင်္ဂါနေ့မှာကျင်းပသွားမှာဖြစ်ပြီးတော့ဒီမိုကရက်တစ်ပါတီဘက်ကသမ္မတဂျိုးဘိုင်ဒန်၊သမ္မတဟောင်းဘရော့ခ်အိုဘားမားနဲ့ရီပေါ်ဘလစ်ကန်ပါတီဘက်ကတော့သမ္မတဟောင်းဒေါ်နယ်ထရမ့်တို့ဟာမနေ့စနေနေ့ကရွေးကောက်ပွဲအတွက်အဓိကပြည်နယ်တွေထဲကတစ်ခုဖြစ်တဲ့ပန်ဆယ်ဗေးနီးယားပြည်နယ်မှာတွားရောက်ပြီးတော့မဲဆွယ်စည်းရုံးခဲ့ကြတာပါ။သမ္မတဂျိုးဘိုင်ဒန်ကတော့ဒီချိန်ကအမေရိကန်ဒီမိုကရေစီအတွက်အဆုံးဖြတ်ပေးမယ့်အချိန်ရောက်နေတယ်လို့ပြောလိုက်ပြီးတော့သမ္မတအိုဘားမားကတော့ပါတီထောက်ခံသူတွေကိုမဲပေးပြအောင်ပေးဖို့ပြောကြားလိုက်ပါတယ်။သမ္မတဘိုင်ဒန်နဲ့အိုဘားမားတို့ကတော့ဒီမနေ့ကဖီလာဒယ်ဖီးယားမြို့ကိုတွားရောက်ပြီးတော့အထက်လွှတ်တော်မှတ်နေရာအတွက်ပြိုင်မဲ့ John Fetterman နဲ့ပြည်내အုပ်ချုပ်ရေးမှူးနေရာပြိုင်မဲ့ Josh Shapiro တို့အတွက်မဲဆွယ်စည်းရုံးခဲ့ကြတာပါသမ္မတဟောင်းထရမ့်ကတော့ Latro မြို့ကိုတွားခဲ့ပြီးတော့အထက်လွှတ်တော်မှတ်နေရာအတွက် Fetterman နဲ့ပြိုင်မဲ့လက်ရဇွန်ရောက် Wadi Mehmet Oz အတွက်မဲဆွယ်ခဲ့ပြီးအခုလက်ရှိမှာ Community တွေကအုပ်ချုပ်နေတာဖြစ်တယ်ဆိုပြီးတော့ Democrat တွေကိုဝေဖန်လိုက်ပါတယ်ဒီလူဒုစတန်ဒီသဘောရစတန်နေမှာတော့ Republican တွေကအောက်လွှတ်တော်မှာအသာစီးရနေပြီးတော့အထက်လွှတ်တော်အမတ်နေရာအတွက်ပြိုင်တဲ့နေရာမှာလည်းအရှိန်အဟုန်တွေရလာနေတယ်ဆိုပြီးဖော်ပြနေကြပါတယ်ခင်ဗျာ
ဗီယိုအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 မြောက်လိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။တနင်္ဂနွေနေ့ကြပဲသတင်းတွေကို VOA ကဆက်လက်ကြီးညာနေပါတယ်။စီးရတဲ့တိုင်းပြည်တွေကိုချမ်းသာတဲ့စက်မှုနိုင်ငံကြီးတွေကရော်ကြီးပေးဖို့တောင်းဆိုတာတွေကျယ်လောင်လာမဲ့COP27 ခေါ်ကုလသမဂ္ဂရဲ့ရာသီဥတုဆိုင်ရာညီလာခံကိုအီဂျစ်ကတနင်္ဂနွေနေ့ကဖွင့်လှစ်လိုက်ပါတယ်။ဘာမှမလုပ်တာဟာအမျှော်မြင်နေရရောက်ပြီးရာသီဥတုကပ်ဘေးကိုအလျှော့ပေးရရောက်ပါလိမ့်မယ်လို့ပြီးခဲ့တဲ့နှစ်ညီလာခံရဲ့ဥက္ကဋ္ဌပြည်ထောင်နိုင်ငံကအလော့ခ်ရှာမာကပြောကြားပါတယ်။ဒီနှစ် COP27 ရဲ့ဥက္ကဋ္ဌနေရာကိုအီဂျစ်ကိုလွှဲပြောင်းပေးရမှာပါ။ကမ္ဘာကောင်းဆောင်တွေကိုဘယ်နှခါနှိုးရအောင်မှလဲလို့လည်းသူကဖွင့်ပွဲမှာမင်းကွန်းထုတ်သွားခဲ့ပါတယ်။ဖလာဝေဓာတ်ငွေကို2030မှာ45ရာခိုင်နှုန်းလျှော့ရမှာဖြစ်ပြီးကမ္ဘာအပူချိန်က19ရာစုနောက်ပိုင်းအပူချိန်ထက် 1.5 စင်တီဂရိတ်ထက်မပိုပြီးမပူဖို့လိုအပ်ပါလေမလုံနိုင်ခဲ့ရင်ကမ္ဘာကြီးဟာအပူလောင်းနဲ့ကိန်းဆိုင်နိုင်တယ်လို့သိပ္ပံပညာရှင်တွေကသတိပေးထားကြတာပါဒါပေမဲ့လက်ရှိအခြေအနေတိုင်းဆိုရင်တော့ဒီဆယ်စုအကုန်မှာကာဗွန်ထုတ်လုပ်မှုက10ရာခိုင်နှုန်းတိုးနေပြီးအပူချိန်က 1.8 ဒီဂရီစင်တီဂရိတ်တက်လာမဲ့သဘောရှိနေပါတယ်ကမ္ဘာကြီးဟာစက်မှုနိုင်ငံတွေကြောင့်ရာသီဥတုပူနွေးလာတာဖြစ်ပြီးဖောက်ပြန်မှုဒဏ်ကိုဆင်းရဲတဲ့တိုင်းပြည်တွေကခံရတာဖြစ်ပါတယ်။အခု COP27 ညီလာခံမှာတော့ဒီအတွက်ရော်ကြီးတောင်းဆိုသံတွေကအဓိကဖြစ်မှာပါ။ဖွံ့ဖြိုးပြီးနိုင်ငံတွေကအဲ့ဒီလိုရော်ကြီးပေးဖို့မြင့်မြင့်မားမားမျှော်လင့်ထားကြတဲ့အကြောင်းကုလသမဂ္ဂရာသီဥတုအပြောင်းလဲဆိုင်ရာအလုံးမှုဆောင်အတွင်းမှုဆိုင်မွန်စတီးလ်ကတောက်ကြတဲ့ကပြောကြပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းဖွံ့ဖြိုးပြီးနိုင်ငံတွေနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေကြားသဘောတူညီချက်တည်းချမှတ်ဖို့တောင်းဆိုထားပါတယ
်။ယူကရိန်းပေါ်နိုင်ငံတကာကအကူအညီတွေအဓိကပေးနေတာကြောင့်ကမ္ဘာတစ်ဝန်းကတခြားဒုက္ခသည်ပြဿနာတွေမှာအကူအညီတွေလျော့နေလာနေတယ်လို့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးကြွညင်သူတွေကပြောလိုက်ပါတယ်။ယူကရိန်းရုရှားစစ်ပွဲကြောင့်ဒုက္ခသည်9.8တန်းလောက်ရှိပြီးတော့နောက်ထပ်9တန်းကျော်ကအိုးအိမ်တွေဆုံးရှုံးခဲ့ရတယ်လို့စာနာရေးခါနဲ့တခြားအခြေခံလိုအပ်ချက်တွေလည်းအကြီးအကျယ်လိုအပ်နေတာပါ။အမေရိကန်ဆိုရပါဝင်နိုင်ငံကတိုင်ဝမ်ကယူကရိန်းကိုဒေါ်လာဘီလီယံပေါင်းများစွာအကူအညီပေးနေပြီးတော့ယူကရိန်းပြည်ထောင်စုဘက်မှအာရုံစိုက်နေချိန်မှာပဲရွေးကြဒုက္ခသည်အရေးကိစ္စပါဝင်မြန်မာအာဖဂန်နစ္စတန်ဆီဟဲအီသီယိုးပီးယားစတဲ့ကမ္ဘာတစ်ဝန်းကတခြားလူသားချင်းစာနာမှုဆိုင်ရာပြည်ထောင်စုတွေပေါ်မှာလိုအပ်တဲ့အကူအညီပေးမှုတွေလည်းရောကြလာနေတာဖြစ်ပါတယ် ဥရောပကော်မရှင်ဥက္ကဋ္ဌပါဝင်တခြားဥရောပကော်မရှင်အဖွဲ့ဝင်နိုင်ငံတွေရဲ့ဝန်ကြီးတွေကတော့ယူကရိန်းပြည်ပခကြောင့်တခြားပေးနေတဲ့အကူအညီတွေကိုရှော့ချသွားမှာမဟုတ်ဘူးလို့ပြောပေမဲ့လက်တွေ့မှာတော့ Sweden, Denmark, Britain, Germany တို့လိုဥရောပသမဂ္ဂအဖွဲ့ဝင်တနိုင်ငံချင်းစီကအကူအညီပေးတာတွေကိုရှော့ချတာတွေဆိုင်းငံ့တာတွေတခြားကိုလွှဲပေးတာတွေစတင်လှုပ်လာနေတယ်လို့ပြသနေပါတယ်ဆွေဒင်ကသီရိလင်္ကာကိုပေးနေတဲ့အကူအညီတွေကဒေါ်လာ3သိန်းခွဲကိုယူကရိန်းကိုပေးခဲ့သလိုဒိန်းမတ်ကလည်းယူကရိန်းကထွက်ပြေးလာသူတွေကိုလက်ခံမှုအတွက်ဆီးရီးယားမာလီနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုဖွံ့ဖြိုးရေးအတွက်အကူအညီပေးနေတာတွေကိုရွှေ့ဆိုင်းသွားမယ်လို့ညင်ညာခဲ့ပါတယ်အခုလိုမျိုးအကူအညီတွေရောကြလာနေတဲ့အပေါ်မှာတော့လူသားချင်းစာနာမှုအကူအညီပေးဆိုင်ရာကြွမ်းကျင်သူတွေကစိုးရိမ်တယ်လို့ဖော်ပြနေကြပါတယ်ခင်ဗျာ
တန်ဇေးနီးယားနိုင်ငံမှာလူ43ယောက်ပါလေယာဉ်တစ်စင်းဟာရာသီဥတုဆိုးဝါးတာကြောင့်တင်းငွေနဲ့အစောပိုင်းကရေကန်ထဲကိုထိုးချသွားခဲ့ပါတယ်အနောက်ပြောက်ပိုင်းမှာရှိတဲ့ဘူကိုဘာမြို့ရဲ့လေစိတ်ကမီတာတရာကွာမှာရှိတဲ့ရေကန်ထဲကိုထိုးချသွားတာဖြစ်ကြောင်းဒေသဆိုင်ရာရဲတပ်ဖွဲ့မှုဝီလျံမောင်ပါကေကသတင်းတောက်တွေကိုပြောပါတယ်လူ26ကိုဆေးရုံပို့ကယ်တင်နိုင်ခဲ့ပြီး3ယောက်သေဆုံးသွားခဲ့တာကိုအတည်ပြုပါတယ်လို့သူကဆိုပါတယ်ဒီ precision airline လေကြောင်း line ပေါ်မှာခီးတဲ့39ယောက် light ပါလာခဲ့တာပါကယ်ဆယ်ရေးလုပ်ငန်းတွေကိုဆက်လက်ဆောင်ရွက်နေကြပါတယ်လေကြောင်းလိုက်ကနီးတာပိုင်းဆိုင်ရာဝန်ထမ်းတွေနဲ့တန်ဇီးနီးယားလေကြောင်းအာဏာပိုင်ပုဂ္ဂိုလ်တွေပါဝင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဟာမြေပြင်မှာဆောင်ရွက်နေကြတဲ့ကယ်ဆယ်ရေးအဖွဲ့ကိုပူးပေါင်းမှုထွက်ခေါ်တားခဲ့ပြီးဖြစ်ကြောင်းလေကြောင်းလိုက်ကကြေညာချက်ထုတ်ပါတယ
်။ American ပြည်ထောင်စုမှာတော့ Power Ball လို့ခေါ်တဲ့ထီစုကြီးဟာအခုဆိုရင် American Dollar 1 Billion နီးပါးအထိဖြစ်သွားခဲ့ပါပြီ။မနေ့စနေနေ့ကဒီ Power Ball ထီကိုဘယ်သူမှမပေါက်ခဲ့တာကြောင့်စုချင်းငွေဟာအခုအခါမှာ 1.9 Billion အထိမြင့်တက်သွားခဲ့တာပါ။ဒီပေါ်ဘောထီကိုတပတ်မှာ၃ချိန်ထိုးနိုင်ပြီးတော့မနက်ဖြန်တနင်္လာနေ့မှာထွက်မဲ့ထီကိုပောက်ခဲ့လို့ရှိရင်တော့ပောက်တဲ့သူအနေနဲ့စုချင်းငွေအလုံးကိုတစ်ခါတည်းထုတ်မယ်ဆိုရင်အခွန်ပေးပြီးတော့အပီးစီ American Dollar တန်း800လောက်ထိရမှာဖြစ်ပါတယ်။အဲလိုတစ်ခါတည်းတစ်လုံးတစ်ခဲတည်းမယူဘဲခွဲပြီးယူမယ်ဆိုရင်တော့နှစ်30ခွဲပြီးတော့ယူလို့ရမှာဖြစ်ပါတယ်။ဒီစုချင်းကိုပောက်ဖို့အတွက်တော့ကဏန်း6လုံးစလုံးတူရမှာဖြစ်ပါတယ်။ပါဝါထီတစ်စောင်ကို2ဒေါ်လာပေးရပြီးတော့အခုဆိုရင်လူတော်များများခံစားနေကြတဲ့အတွက်နေရာတော်များများကဆိုင်းဒီမှာဆိုရင်လဲထီထိုးဖို့အတွက်လူတွေတန်းစီတဲ့အထိဖြစ်လာနေပါတယ်ပါဝါထီကိုတော့နိုင်ငံတော်ကပြည်နယ်55ပြည်နယ်အပြင်ဝါရှင်တန်ဒီစီပေါ်တိုရီကိုနဲ့ဗာဂျင်အိုင်လန်ကျွန်းတွေမှာလဲထိုးနိုင်တာဖြစ်ပါတယ်ခင်ဗျာ
တင်းငွေတွေနဲ့ညဖက်ထိတ်တန့်ရောက်တဲ့တွေကိုဦးတင်မောင်တန်းနဲ့ကိုရနိုင်တို့ပြပြခဲ့တာပါရှင်ခုတော့တင်းဆောင်မတွေကိုဆက်တိုက်တင်ပြတော့ပါမယ်အမေရိကန်အစိုးရသက်တမ်းဝက်လွှတ်တော်ရွေးကောက်ပွဲတွေကျင်းပဖို့နှစ်ရက်ပဲလှူပါတော့တယ်လက်ရှိအာဏာရပါတီဒီမိုကရက်နဲ့အတိုက်အခံ Republican ပါတီတွေကြားမှာအပြိုင်အဆိုင်အကြိမ်နဲ့မဲဆွဲနေကြပါတယ်ဒီရွေးကောက်ပွဲမှာသူတို့ကြိုက်နေတဲ့ပါတီကိုမဲထည့်ကြမဲ့မြန်မာနယ်ပွားအမေရိကန်နိုင်ငံသားတွေဘက်ကဘာတွေမျှော်လင့်ချက်ရှိနေပါသလဲလွှတ်တော်မှာဘယ်ပါတီကလွှမ်းမိုးလာနိုင်ခြင်းရှိမလဲမြန်မာအရေးမှာရောဘယ်လိုအပြောင်းအလဲတွေရှိမလဲဆက်သွယ်မေးမြန်းထားတဲ့မိုင်းအင်ကြထားပါတယ
်လာမယ့်အင်္ဂါနေ့မှာကျင်းပမယ့်အမေရိကန်သမ္မတသက်တမ်းဝက်လွှတ်တော်ရွေးကောက်ပွဲရဲ့ထူးခြားချက်နဲ့ပတ်သက်လို့ဒီမိုကရက်တီကြီးစိုးထားတဲ့နယူးယောက်မှာနေထိုင်တဲ့ကိုမိုးချန်က VOA ကိုခုလိုပြောပါတယ်
အဲဒီတန်းဝက်ကဒီနှစ်မှာဗာကြဲဘာထူးထားသလဲဆိုတော့ကျွန်တော်တွေ့ရတဲ့လောက်ကအောက်လွှတ်တော်ကလွှတ်တော်အမတ်အလုံးကရွေးကောက်ပွဲပြန်ဝင်ရတယ်အဲ့ဒါထူးခြားတယ်အာနောက်တစ်ခုကခုနအထက်လွှတ်တော်ကလည်းပဲထိုင်ကုန်35ခုပေါ့နော်35ခုတော့ဒါဟိုသုံးပုံတစ်ပုံတော့ရှိတယ်ဆိုတော့အဓိကကအောက်လွှတ်တော်ကဘာကြောင့်အကုန်လုံးပြန်ဝင်ရသလဲဆိုတဲ့အနေထားမှာအဲလေးလာကြည့်လိုက်တဲ့အချိန်ကျတော့ဒီကျွန်တော်တို့2020တုန်းကလုတ်ခဲ့တဲ့ဒီ census လေနော် census ဒီလူဦးရေကောက်တာလေကောက်ခံတဲ့ဟာလေအဲ့ဒီလူဦးရေကောက်ခံတဲ့ဟာရဲ့နောက်ဆက်တွဲရလက်ပေါ်မှာမူတည်ပြီးတော့သူတို့ကဒီနည်းမျိုးတွေကိုပြန်ပြီးတော့သတ်မှတ်တာပေါ့နော်လူဦးရေတွေကထိုးလာတာကိုလူဦးရေဒီ set နှစ်တစ်ခါလူကြီးရေတိုးလာတဲ့အချိန်ကျတော့အဲ့ဒီလူကြီးတိုးတဲ့ပုံမှာမူတည်ပြီးတော့မှသူကနည်းမျိုးကိုပြန်ပြီးတော့ကတ်မှတ်တယ်နည်းမျိုးတွေပြန်ဆွဲတာပေါ့နော် district ပေါ့နော်ခရိုင်ခေါ်မလားအဲ့ဒါတွေကိုနည်းမျိုးပြန်ဆွဲပြီးတော့မှအဲ့ဒီလူတွေကိုကိုစားပြုတဲ့ကိုယ်စားလှယ်တွေအနေနဲ့ဆိုပြီးတော့မှအခုဒီအောက်လွှတ်တော်မှာထိုင်ကုန်435ခုရှိတယ်အကုန်လုံးရွေးကောက်ပွဲပြန်ဝင်ရတယ်ဆိုတဲ့ဟာရှိတယ
်သူကိုယ်တိုင်ကတော့ပါတီပေါ်မူတီတာထက်အရေးချင်းရှိတဲ့လွှတ်တော်အမတ်ကိုပဲမဲပေးမှာဖြစ်တယ်လို့ကိုမိုးချန်ကဆိုပါတယ်။နေဗားဒါပြည်နယ်လော့စ်ဗေဂတ်စ်ကစားတောက်ဆိုင်လုပ်ငန်းရှင်တက်ဦးဖြစ်တဲ့ဦးဆန်နီကတော့ပါတီပေါ်မူတီပြီးမဲပေးမယ်အကြောင်း VOA ကိုအခုလိုပြောပါတယ်
။
ကျွန်တော်ကတော့တေချာပေါ့ Republican ပါပဲအရင်ကလည်း Republican ပဲပြီးခဲ့ပါတယ်ဘာလို့ပြီးရတဲ့အကြောင်းရင်းနှစ်ခုရှိပါတယ်ကျွန်တော်တို့ဟိုတိုင်းဟိုအနေပေါ့လေကျွန်တော်စီးပွားရေးနဲ့ပတ်သက်လို့ပေါ့စီးပွားရေးနဲ့ပတ်သက်လို့ဆိုတာကျွန်တော်တို့ကလုပ်ငန်းလုပ်နေတော့သူက government က Biden အနေနဲ့သူကအများကြီးသူကလူတွေကို give away လုပ်လိုက်တယ်အများကြီးပေးလိုက်တယ်ပေါ့ပိုက်ဆံပေးလိုက်တဲ့ဟာပထမပိုင်းတော့သူတို့လူတွေအားလုံးကဟုတ်မလို့လို့ねဒါပေမဲ့သူတို့စိတ်ထဲမှာတအားပြင်းသွားကြတယ်အလုံးမလုပ်ဖဲနဲ့သူတို့ပိုက်ဆံရတယ်ဆိုပြီးတော့အဲ့ဒီပိုက်ဆံကိုသူတို့ကတုံးကြတယ်ပေါ့လေတုံးကြတော့ကျွန်တော်လည်းပထမပိုင်းတော့နည်းနည်းရောင်းလို့ကောင်းတာလေးတွေပါလေတက်လာကြည့်လာပါသာရှိတယ်ဒါပေမဲ့အဆိုးဆုံးဖြစ်သွားတာပါဆိုလူတွေကအလုံးမလုပ်ကြတော့အလုံးမလုပ်ကြတော့တဲ့အတွက်ဘယ်လိုပဲအလုံးသမားရှာတာတအားခက်ပါတယ်ဒါကျွန်တော်တို့မှမဟုတ်ဘူးဟိုကပေါ့ Amazon လို့ကုမ္ပဏီအကြီးကြီးတွေကအစသူတို့ကအလုံးသမားရှာတာတအားခက်သွားတယ်အဲ့ဒါအပြင်ကိုအလုသမားရဲ့တုံးသားကလည်းတအားကိုမြင့်သွားတယ်။အရင်တော့ကကျွန်တော်တို့ကိုးချက်လောက်ပေးလို့ရှိရင်ရတဲ့လူတစ်ယောက်ကအခုချိန်မှာကျွန်တော်တို့15ချက်မပေးလို့ရှိရင်မရတော့ဘူး။ဒါကျွန်တော်တို့အနေနဲ့ပေါ့လေ။အဲ့တော့သူတို့ဒီဟွာကြီးတွေကလည်းကုမ္ပဏီကြီးတွေကလည်းသူတို့က20လောက်ထိပေးကြတာတနားကြီး။အဲ့တော့ဘာဖြစ်ဖြစ်အလုံးလုံးချင်တဲ့လူကတော်လေးနဲတယ်။နောက်တစ်ချက်ကပို့ပြီးတော့စကူးလာတာကလူတွေကအလုံးမလုံးကြဘူး။အဲ့ဒါအပြင်ကိုသူတို့ကအလုံးမလုံးလို့ရှိရင်လည်းဒီငွေရတယ်ဆိုပြီးတော့သူတို့အဲ့လိုဖြစ်တယ်။ပြီးတော့ဒီဟာထဲမှာမှသူတို့ကဟိုကက်ရှီယာရဲ့အလုပ်တွေဝိုင်းပြီးတော့ဝိုင်းပြီးတော့လုပ်ကြတယ်လုပ်ကြတော့ကျွန်တော်တို့ရဲ့လုပ်ငန်းလေးရန်နာမှာတစ်ခါလေကြလို့ရှိရင်မရန်မဖြစ်လို့လူငှားရလို့ရှိရင်ကျွန်တော်တို့ကကက်ရှ်နဲ့ပေးရတယ်ကက်ရှ်နဲ့ပေးရတယ်ဆိုတာကျွန်တော်တို့အတွက်အမျက်ထဲကနေပြီးတော့အမျက်ကနေပြီးတော့ပြန်ပါသွားတဲ့သဘောမျိုးဖြစ်တဲ့အတွက်ကျွန်တော်တို့ကရှုံးပေါ်ပါတယ်အဲ့ဒါအဓိကပ
ါတစ်ဖက်မှာလည်းမြမရေးနဲ့ပတ်သက်ရင်ဒီမိုကရက်ပါတီတွေဘက်ကလှုပ်ဆောင်ချက်တွေကိုအားမရဘူးလို့ဦးစန်နီကဆိုပါတယ်ကျူတင်မဲ့ပေးထားတဲ့ Maryland ပြည်နယ်မှာနေထိုင်သူ Matt ကတော့ဒီတစ်ကြိမ်လွတ်တော်နဲ့ပြည်နယ်အုပ်ချုပ်ရေးမှုရွေးကောက်ပွဲတွေမှာသူတို့ပြည်နယ်မှာတော့အရင်ကအတိုင်းဒီမိုကရက်ဘက်ကရှေ့ကပြေးနေတယ်လို့ VOA ကပြောပါတယ်။ဒီမိုကရက်ဘက်ကိုမဲထည့်ခဲ့ရတဲ့အကြောင်းရင်းကိုလည်းသူကအခုလိုပြောပါတယ
်။အလက်ရှိအခြေအနေမှာတော့စီးပွားရေးပြန်ဦးမော်လာလုပ်နိုင်တယ်လို့တော့ကျွန်မကတော့ positively ပေါ့နော်မြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီလက်ရှိဒီမိုကရက်တဲမှာပေါ့နော်ပါဝင်လာတဲ့လူတွေကမငင်လုံးဝအချိန်နဲ့မတူဘူးလူငယ်တွေများတယ်ပြီးတော့ Asian ပေါ့အာရှသားတွေများတယ်ဒီစီးပွားရေးဒီလက်ရှိမှာဖြစ်နေတဲ့ဂျိုးဘိုက်တန်ရဲ့အဲလှုပ်ဆောင်ချက်ကြောင့်ပေါ့နော်ဒီမိုကရက်ဒီအားနည်းမယ်လို့တော့ကျွန်မကမထင်ဘူးပေါ့နော်ဟိုဒီဟိုဖြစ်နေတဲ့ policy တွေဒီຢာတွေဘလို့ဖြည့်ရှင်းလဲအဲဘယ်သူကဖြည့်ရှင်းနိုင်မလဲဆိုတာကိုတော့ဒီပညာချက်ပေါ့နော်ပညာချက်လူတွေကပို့ပြီးတော့သိနေလို့ထင်တယ်ပေါ့နော်ဟုတ်ကဲ့
ဒါအပြင် Maryland ပြည်နယ်မှာ Democrat Party ဘက်ကကိုရီးယားတရုတ် India စတဲ့အာရှຫນွေပွားတွေကိုအလေးထားနေရာပေးစည်းရုံးလာတာတွေ့ရတယ်လို့ Matt ကပြောပါတယ်ဒါကြောင့်မြန်မာအတိုင်းဝိုင်းနေဘက်ကလည်းတက်ဆိုင်ရာပြည်နယ်အုပ်ချုပ်ရေးမှုတွေလွှတ်တော်အမတ်တွေကိုကူညီပံ့ပိုးပြီးအပြန်အလှန်အားဖြင့်မြမအရေးကိုအလေးပေးလာအောင်လှုပ်ဆောင်တင်တယ်လို့မြင်ကြောင်းမတ်ဤကဆိုပါတယ်
တိုးတော်လဲညီမတို့ဒီနှစ်မှာစပြီးတော့ပေါ့ဒီဟိုစာတို့ရဲ့ဖိတ်ခေါ်မှုတွေတို့ဖိတ်ကြားမှုတွေကိုညီမတို့သွားရောက်တယ် cultural ဟို cultural show တွေမှာ participate လုပ်တယ်ပေါ့နော်ဒါမျိုးတွေတော့ညီမတို့ရှိလာတာပေါ့အဲ့ဒါတွေကတကယ်တော့ soft power ပေါ့နော် soft power အဲ့ဒီ soft power တွေကတကယ်လို့ဒါဒီလို senator တွေနဲ့ညီမတို့ကရှိတွေ့မှုရှိရင်ဆိုရင်ကိုရီးယားအကြောင်းကိုရီးယားဒီကာချော်ကိုတိလာမယ်ကိုနိုင်ငံရဲ့အကြောင်းကိုပို့ပြီးတော့တိလာမယ်ဆိုရင်သူတို့ကပို့ပြီးတော့နားလည်လာမယ်မြမကြီးကိုလည်းပို့နားလည်လာမယ်ဒီကျမတို့က soft power နဲ့သူတို့ချင်းကပ်ဖို့လည်းလူတယ်လို့တော့ကျမမြင်တယ်ပေါ့နော
်အိန္ဒိယနာပြည်နယ်အိန္ဒိယနာ police မြို့မှာနေထိုင်တဲ့ Burmese American Community Institute ဥက္ကဋ္ဌချင်းလူမျိုး Dr. Rudin ကတော့သူတို့ပြည်နယ်ကရွေးကောက်ပွဲအလားအလာကိုအခုလို VOE ကိုပြောပါတယ
်အတိတ်ကဗမာဒီသားတွေပေါ့နော်3,000 လောက်ရှိတယ်ဒီ fourth wing resolution 4,000 လေးပါပေါ့လေအဲလောက်ရှိတယ်အဲ့ဒါတော့နည်းနည်းတော့ကွဲမယ်ဒါပေမဲ့ဒီ chin korean အများစုကတော့ကျွန်တော်ထင်တယ် republican ဘက်ကိုအားတာပါတယ် republican တို့အားမဲပေးမဲ့အခြေအနေရှိတယ်လို့ကျွန်တော်သုံးသပ်ပါတယ
်ဒီတစ်ချိန်လွတ်တော်မှာသူမဲပေးမဲ့ republican ဘက်ကကြီးစိုးလာမယ်ဆိုရင်မျှော်လင့်ထားတဲ့ချက်တွေကိုတော့ Dr. Rudin ကအခုလိုပြောပြပါတယ်
အမေရိကန်နိုင်ငံမှာဒီသမ္မတက executive power အပြည့်အဝရှိတယ်။အုပ်ချုပ်ရေးအာဏာအပြည့်အဝရှိတယ်ဆိုတဲ့အခါကျတော့ဒီစီးပွားရေး policy တို့နိုင်ငံခြားရေးမူဝါဒတို့အဲ့ဒါကျတော့အဓိကဒီသမ္မတရဲ့ဒီသဘောထားပဲဖြစ်တယ်။ဆိုတော့အဲ့ဒီဟာတွေကတော့ပြောင်းလဲမယ်လို့မထင်ဘူး။န Now the general Bamapi Nina to Yambono, Bamapi Poma Tashi, the American Nanganya policy of young lay melo genoma chimbao, Bazara di Haria, Adika, Tamara ne, to yet the National Security Advisor, now Nanganjai Winji Bono, through any chamata Bumyare Bono. Now Sipoy Yiru Baru Male, Tamara ye, Sipoy got the Bumiro executive power Bushile. Tapi memang nak terkuat oh di short dog ale ubri tu jima, senek ne house troli dua pawashi le, ubri tu jima. So lor tamara ye tercuri bo no, look chen ne policy tu ibu, Republican peka atala mesolusi ye short dog ni block look nang de bo no, san chen biro ada chatting nang de, tamara ye policy tu ibu account hema kau nang ambo no, terus ni.
ထန်တားနိုင်မဲ့အခြေအနေတော့ရှိမယ်လို့ကျွန်တော်သုံးသပ်ပါတယ်။လွှတ်တော်မှာဘေးပါတီပဲကြီးစိုးကြီးစိုးမြမအရေးအတွက်နှစ်ပါတီလုံးကိုခြိကဲ့ရမှာဖြစ်တယ်လို့ကိုမိုးချန်ကပြောပါတယ်။လက်ရှိမှာတော့ရီပပ်ဘလစ်ကန်ပါတီဘက်ကငွေကြေးဖောင်းပွားမှုရာဇဝတ်မှုပြဿနာတွေကိုအဓိကထောက်ပြပြီးသူတို့ကိုမဲပေးဖို့မဲဆွဲနေတယ်လို့လက်ရှိအာဏာရဒီမိုကရက်တစ်ပကတော့နိုင်ငံတွင်စီးပွားရေးကြဆင်းမ
စီယုံရေးခီးစဉ်တွေမှာနိုင်ငံရေးအကြမ်းဖက်မှုနဲ့ဒီမိုကရေစီစနစ်ကိုတိုက်ခိုက်ခံနေရတယ်လို့သတိပေးပြောကြားထားပါတယ်ရှင
်။မိုင်းဂျင်းနိုင်တင်ပြတော်တော့ပါရှင်။ခုတော့ယူကရိန်းကူညီရေးပကြီးပြပွဲတစ်ခုအကြောင်းဆက်ပြီးတော့ကြည်ကြားရအောင်ပါ။အမေရိကန်နိုင်ငံနယူးယောက်မြို့မှာယူကရိန်းကူညီရေးပကြီးပြပွဲတရက်ကိုကျင်းပခဲ့ရမှာစစ်အကြောင်းပကြီးကပိုစတာ150ကိုပြသခဲ့ပါတယ်။ယူကရိန်းပကြီးဆရာတွေကဆွဲရပါတိုင်းပြည်အပေါ်စစ်ကြောင်းတရားပုံကိုဒီကားတွေကပြသနေပါတယ်။နီနာဗီနီဗာရဲ့သတင်းဆောင်မကိုဦးတင်မောင်တန်းကတင်ပြထားပါတယ်ရှင်
။အာဒတ်ဂူရော့ဖာနယူးယောက်ကယူကရိန်းလူမျိုးစစ်ဆန့်ကျင်ရေးလှုပ်ရှားမှုခေါင်းဆောင်တစ်ယောက်ပါ။သူကယူကရိန်းကအာယုံကြောခွဲစိတ်ဆရာဝန်လည်းဖြစ်ပါတယ်။နယူးယောက်ကပရတ်အင်စတီကျူတ်မှာဘဝရဲ့ရှည်တန်းနေရာယူကရိန်းစစ်ကာလပိုစတာများရန်ပုံငွေပြပွဲဖြစ်လာခဲ့ပုံကိုအခုလိုပြောပြပါတယ
်။ The ideawas to show people Americans what modern Ukraine is
kitte ukraine ga ba le so da american ne ko pya bo sit ku ba munla u hin jo lo be tru ye anu pinya ga ni sit ko thin hat tha nai ne permission ne ko le american ga chai tat ba de
biji design sia zagandi golo bf ka lambe anu pinya saglo pounsan a myo myo ne let ye dwe ko yo sat pya tha da ko twet myin nai ma de ukraine sit bwa sa ga re ga sit chaung ya poster dwe ko tu gaအာယုံဆိုင်ရေးဆွဲခဲ့တာပါသူကအခုလိုပြောပါတယ
် Poster powinien pokazywać
A poster needs to reflect people's feelings. It's a concentration
ကိုဟာလူလူခံစားချက်ကိုထည့်ရဖို့လိုပါတယ်ဖြစ်ပြက်နေတဲ့အရာရာပေါ်စူးစီးထားချက်လည်းဖြစ်ပါတယ်ကျွန်တော်သုံးထားတဲ့နမိတ်ပုံတွေကအတွေ့အကြုံကိုလူတွေရစေချင်ပါတယ်ဒါမှမဟုတ်ကျွန်တော်အမှုပညာလက်ရာကိုကြည့်ပြီးနှစ်ချိုက်စီလိုပါတယ်
။ပြပွဲမှာပြနေတဲ့နောက်အမှုပညာရှင်တယောက်ကတော့ Albina Yalosava ။ပကြီလောကမှာတော့သူ့လက်ရာတွေကထူးခြားစံပြပြီးတမချန်းစာအကြောင်းရာတွေဖြစ်တတ်တယ်လို့သိကြပါတယ်။ပြီးခဲ့တဲ့လတွေမှာတော့ Russia ဘာသာဖြန့်ချီကိုသူကဥတီရေးဆွဲလာပါတယ်။သူကအခုလိုပြောပါတယ်
Before the war I simply
knew that my dog was in the same room as the other dog. Now by my room that same dog was with my sister's dog and our country's dog for a time to come to the house.
Pyabwe's leg ya taku jin si ga Ukraine ma Russia ye yeset mu rue lo swet swet tha de ajaw ya rue phit ba de. Myet myin set de a phit rue ba. Pyagan tawin ga Olina Sparenska ga keep data iping ga ba.အဗီလာတို့ကသူမရဲ့အိမ်ကရုရှားပုံတံကြောင့်ပျက်စီးသွားခဲ့ပါတယ်။သူကအခုလိုဆိုပါတယ
်။ We have 150 posters.
ကျမတို့ရဲ့ပြပွဲမှာ Modern Ukraine ပကြီးဆရာရဲ့ poster 150ပြထားပါတယ်။ကျမတို့ရဲ့အကောင်းဆုံးပကြီးဆရာ10ယောက်ရဲ့လက်ရာတွေပါ။ကျမတို့တိုင်းပြည်ကိုကူညီဖို့ရန်မုံငွေတချို့ရလိမ့်မယ်လို့မျှော်လင့်ပါတယ
်။ Ukraine ကိုသွားလည်ခဲ့ပြီးတဲ့နောက် Just Foundation of America အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူး Wendy Oxenhorn ကဖိတ်ကြားခဲ့တာကြောင့်အမေရိကန်ကိုအော်လီနာစပါရန်စကာလာခဲ့တာပါဝန်ဒီကအခုလိုပြောပါတယ
် I got sick of being an American watching it on the news and watching what Putin has done to Ukraine
တတင်းနေမှာယူကရိန်းကိုပူတင်လုံနေတာကိုကြည့်နေရတဲ့အမေရိကန်တယောက်အနေနဲ့ဆက်ဆုံးမိပါတယ်ဘသူကိုမှမသိပဲအဲ့ဒီကိုကျွန်မသွားပါတယ်
အန်ဝါစရာဒီလူတွေနဲ့တခြားအမေရိကန်တွေကိုကျွန်မတွေ့ပါတယ်ဒီလိုနဲ့စအလုပ်လုပ်ဖြစ်တော့တာပါပဲ
ဝန်ဒီရဲ့စေတနာအပွင့်တန်းအဖွဲ့ကရုံးကွန်နေကြရတဲ့ဂီတသမားတွေကိုကူညီတဲ့အဖွဲ့ဖြစ်ပါတယ်ရုရှားကယူကရိန်းကိုတိုက်ခဲ့တဲ့ကယူကရိန်းမှာရှိတဲ့ဂီတသမား100ကျော်ကိုသူတို့အဖွဲ့ကကူညီနေတယ်လို့ဝယ်ဒီအော့ချတ်ဟွန်ကပြောပါတယ်ခင်ဗျာ
ဥတီမောင်တန်တင်ပြသွားတော့ပါရှင်သောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာတည်ရှိတဲ့အမေရိကန်အမျိုးသားလေကြောင်းနဲ့အာကာသပြတ်တိုက်ဟာကမ္ဘာပေါ်ကဧည့်သည်အများဆုံးပြတ်တိုက်တွေတစ်ခုဖြစ်တယ်လို့အမေရိကန်ပြတ်တိုက်တွေထဲမှာလည်းလာရောက်လက်ပတ်သူအများဆုံးဖြစ်ပါတယ်ပြတ်တိုက်တစ်ခုလုံးကိုကြီးကြီးမားမားပြန်လည်ပြုတ်ပြင်မှုမှရဲ့အတွက်ရှစ်လနေပါကြာပိတ်ထားခဲ့ရမှာအခုတော့အောက်တိုဘာ14ရက်နေ့မှာအများပြည်သူလာရောက်လက်ပတ်ဖို့ပြန်လည်ဖွင့်လှစ်ပေးလိုက်ပါပြီအေဘီသတင်းပုတ်ကိုအခြေခံပြီးတော့မှတ်ခွန်ညွှန်တင်ပြထားပါတယ်ရှင်
ဝါရှင်တန်မြို့တော်က Smithsonian American လေကြောင်းနဲ့အာကာသဆိုင်ရာပြတိုက်ကြီးပြုပြင်မွမ်းမံရေးဟာစောက်လုပ်ရေးလုပ်ငန်းတွေနဲ့အတူ American Dollar သန်း 1,000 ကုန်ကြမဲ့စီမံကိန်းကြီးဖြစ်ပါတယ်။
This is a 7-year two-phase project and so we're at the midpoint.
ဒါက9နှစ်ကြာမဲ့စီမံကိန်းဖြစ်ပြီးအပိုင်းနှစ်ပိုင်းရှိပါတယ်။အခုတလောပြင်ဆင်ဖို့တတ်မှတ်ချက်ပထမပိုင်းတစ်ဝက်ကိုပြုပြင်ပြီးလို့ပြတိုက်ပြန်ဖွင့်ပေးနိုင်နိုင်ပါပြီ။ဒုတိယပိုင်းတစ်ဝက်ကတော့စောက်လုပ်ရေးလုပ်ငန်းတွေလုပ်နေတော့ပါပဲ။ဒါပေမဲ့ဒီအပြောင်းလဲကာလမှာကျွန်တော်တို့ကပြတိုက်ကို၈လလောက်ပိတ်ထားခဲ့တာပ
ါဒါပေမဲ့အခုတော့ပြတိုက်ရဲ့တစ်ဖက်ချမ်းကိုပြန်ဖွင့်နိုင်တော့မှာဖြစ်ပြီးတခြားတစ်ချမ်းမှာတော့ဆက်ပြီးတော့ပြန်လည်မွမ်းမံရေးတွေလုပ်ဖို့ရှိနေသေးတဲ့အကြောင်းလဲသူကပြောပါတယ
် Well, when the museum first opened in 1976 it became immediately popular with the American and
1976ခုနှစ်ပြတိုက်ပထမဆုံးဖွင့်တော့ကအမေရိကန်နဲ့နိုင်ငံတကာခီးသွားဧည့်သည်တွေအပြင်အမေရိကန်ပြည်သူလူထုကြားမှာပါချက်ချင်းပဲလူစိတ်ဝင်စားရေပန်းစားလာပါတယ်။ဒီပြတိုက်ကကမ္ဘာပေါ်ကပြတိုက်တွေတဲ့လူကြိုက်အများဆုံးပြတိုက်တစ်ခုလည်းဖြစ်တယ်လို့ Smithsonian ပြတိုက်တွေထဲမှာလည်းလာတဲ့ဧည့်သည်အများဆုံးပြတိုက်ဖြစ်ပါတယ
်။ပြတိုက်မှာပြသထားတဲ့ပစ္စည်းတွေရဲ့တမိုင်းကြောင်းကိုပြောပြတဲ့ပြကန်းသည့်၈ခုတိုးချဲ့ဖွင့်လှစ်ခဲ့ပြီးအဲ့ဒီမှာဆိုရင်ကြီးစုသူနဲ့ပြန်လှန်ဆက်သွယ်မှုနဲ့ Digital Media ပေါင်း50ကျော်ကိုထပ်ဖြည့်ထားပါတယ်။ပြပွဲကြည့်သူရဲ့ဘေးမှာပေါ်လာတဲ့သုံးဘက်မြင်ပုံရိပ်တွေလည်းပါဝင်ပါတယ်။ Isabella Ryan ကအဖိုးဖွားတွေနဲ့တူပြတဲ့ကုန်းအလယ်လာတဲ့ကလေးမလေးပါ
။ I've never seen the first plane before.
တထခုရတဲ့ခုနှစ်က Wilbur နဲ့ Obe Wright ညီနောင်တိဆောက်ခဲ့တဲ့ Wright Flyer လေယာဉ်ပြန်ကိုကြည့်ပြီးသူကအယံအံ့ဩနေခဲ့တာပါ။ဒီလေယာဉ်ပြန်လေးကိုမြောက်ကယ်ရိုလိုင်းနာပြည်နယ် Katy Hawks လေစိတ်မှာ1903ခုနှစ်ဒီဇင်ဘာလ18ရက်နေ့က Orville ညီနောင်ကပထမဆုံးမောင်းနှင်ပြန်တန်းခဲ့တာပါ Robert Goodman က Ryan ရဲ့အဖိုးဖြစ်ပြီးမြေတရအသက်70နှစ်ပြည့်တိုင်း Washington မြို့တော်ကပြတဲ့တွေ့စီတစ်ခေါက်ရောက်အောင်လိုက်ပို့တတ်တဲ့သူပ
ါ
ကျွန်တော်တို့မြေတရ70နှစ်ပြည့်ပြီဆိုရင် Washington DC မြို့တော်ကိုအလဲခေါ်လာပေးတဲ့ထုံးစံရှိပါတယ်ဒါကဘဝရဲ့တမိုင်းမှတ်တိုင်တွေကတခုဖြစ်နေရမှာပေါ့ဒါကြောင့်ပြားတိုင်းမှာစောက်လုတ်ပြင်ဆင်မှုအဆင့်အမျိုးမျိုးနဲ့တဖြည်းဖြည်းတိုးတက်ပြောင်းလဲလာတာကိုကျွန်တော်တို့တစ်ခါလာတိုင်းတစ်ခါထပ်တွေ့ရပြီးတော့စောက်လုတ်ရေလုပ်ငန်းတချို့ကိုလည်းတွေ့ခဲ့ရပါတယ်ဒီတော့ကျွန်တော်တို့ကဒီကိုရောက်လာတာမိနစ်ပိုင်းလောက်ပဲဆိုပေမဲ့ဒီမိနစ်ပိုင်းအတွင်းမြင်ခဲ့တွေ့ခဲ့ရတာတွေကတော့တကယ်ကိုအမခန်းရှူမောစရာတွေဖြစ်ပြီးတကယ်ကိုကြာကြာနာနာလှုပ်ထားတာတွေပါပဲ
ပြားတိုင်းဒါရိုက်တာဘရောင်းရဲ့အဆိုအရလေကြောင်းနဲ့အာကာသတမိုင်းပြတိုက်စဖွင့်ခဲ့တဲ့1986ခုနှစ်ကတည်းကဆိုရင်လာရောက်ကြည့်ရှုသူပေါင်းကတန်း350ရှိတယ်လို့ဆိုပါတယ်ရှင
်။မခွန်ညိုတင်ပြသွားတာပါရှင်။မကြာခင်ထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ကြားဖို့ရှိပါတယ်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Youtelset 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်
ဂျိုရုဖန်ယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါတယ်နော
်မင်္ဂလာညကြပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2022ခုနှစ်နိုဝင်ဘာလ6ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မပေးစာများသတင်းထဲကသုတနဲ့ထူးခြားစာများသတင်းများအပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားမှာပါခုအရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုထုတ်လွှင့်ပေးပါမယ်ပြည်တွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမှာဒီတစ်ပတ်အတွက်မြန်မာနိုင်ငံတွင်းကအခြေအနေတွေပိုဆိုးမလာစေဖို့နိုင်ငံတကာအသိုက်အဝန်းအနေနဲ့အခုထက်ပိုတာဝန်ယူဖို့လိုအပ်နေတဲ့အကြောင်းဆွေးနွေးတင်ပြမှာပါမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေမြန်မာနိုင်ငံတွင်းမှာအခြေအနေတွေပိုဆိုးမလာစေဖို့နိုင်ငံတကာအသိုက်အဝန်းအနေနဲ့အခုတက်ပိုတာဝန်ယူဖို့လိုအပ်နေတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါမြန်မာလူဦးရေ15သန်းကျော်အတွက်စာနာမှုအကူအညီအမေရိကန်ဒေါ်လာ643သန်းလိုအပ်နေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးအဖွဲ့UNOCHA ရဲ့စီရင်ခံစာကပြောတဲ့အကြောင်းကိုအော်တိုဘာလ31ရက်နေ့ VOA သတင်းမှာဖော်ပြခဲ့တာတွေ့ရပါတယ်။မြန်မာနိုင်ငံတွင်းမှာလူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေလုပ်ကိုင်နေတဲ့အဖွဲ့အစည်းတွေအတွက်အော်တိုဘာလကုန်အထိလိုအပ်ငွေပမာဏရဲ့22ရာခိုင်နှုန်းသာရရှိပြီးအမေရိကန်ဒေါ်လာ643သန်းလိုအပ်နေတဲ့အကြောင်းနေရာတချို့မှာတူလောင်ထားတဲ့ထောက်ပံ့ရေးပစ္စည်းတွေမလုံလောက်တော့တဲ့အကြောင်းမြန်မာနိုင်ငံမှာဆက်ပြီးရင်ဆိုင်နေရတဲ့ပဋိပက္ခနဲ့ငွေကြေးဖောင်းပွားမှုတွေအခြေခံစားကုန်ဈေးနှုန်းကြီးမြင့်မှုနဲ့အစားအစာမလောက်ငှားတဲ့ဒဏ်ဆိုးဆိုးဝါးဝါနဲ့အတန်အသင့်ရင်ဆိုင်နေရတဲ့လူပေါင်း15သန်းနှစ်သိန်းရှိတဲ့အကြောင်းမြန်မာနိုင်ငံအနောက်မြောက်ပိုင်းနဲ့အရှေ့တောင်ပိုင်းဒေသတွေအပါအဝင်2022ခုနှစ်နှစ်ဝက်အတွင်းမြန်မာနိုင်ငံမှာအရေးပေါ်အကူအညီလိုအပ်နေသူအိုးမဲ့အိမ်မဲ့3သန်းတစ်သိန်းအထိအကူအညီတွေပေးခဲ့ကြောင်းဆက်လက်ဖြစ်ပွားနေတဲ့လက်နက်ကင်ပဋိပက္ခတွေအကြားအရတားပြည်သူတန်း၄သိန်းအိုးမဲ့အိမ်မဲ့ဒုက္ခရောက်နေကြပြီးအဲ့ဒီအထက်ကတန်း၃သိန်းဟာ2021ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနေအိမ်စွန့်ခွာရသူအိုးမဲ့အိမ်မဲ့တွေဖြစ်တယ်လို့ UNOCHA ရဲ့အစည်းအဝေးစာမှာဖော်ပြထားတဲ့အကြောင်းကို VOA သတင်းမှာဆက်လက်ဖော်ပြထားပါတယ
်။အဲ့ဒီလိုအိုးအိမ်စွန့်ခွာထွက်ပြေးတိမ်းရှောင်နေရသူတွေထဲမှာကလေးငယ်9သိန်းပါဝင်တယ်လို့ Save the Children ကအောက်တိုဘာလ25ရက်နေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါဟာဘင်္ဂလားဒေ့ရှ်မှာရောက်ရှိနေတဲ့ Rohingya ကလေးငယ်9သိန်းမပါဝင်သေးပါဘူး။အဲ့ဒီလိုလိုအပ်ချက်ကြီးမားနေပေမဲ့လည်းမြန်မာနိုင်ငံအကြက်တဲဟာကဘာတဝမ်းမှာငွေကြေးထောက်ပံ့ကူညီမှုအ ਨੇ ဆုံးဖြစ်ကြောင်းကိုလည်း Save the Children ကတတိပေးခဲ့ပြီးမြန်မာနိုင်ငံကကလေးငယ်တွေကိုအကာအကွယ်ပေးရန်နိုင်ငံတကာအတိုင်းအဝိုင်းကိုတိုက်တွန်းထားပါတယ်။ISP လို့ခေါ်တဲ့မြမမဟာဗျူဟာနဲ့မူဝါဒရေးရလေ့လာရေးအဖွဲ့ကလည်းစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းလက်နက်ကိုင်ပဋိပက္ခတွေကြောင့်မြို့နယ်ပေါင်း66ခုမှာစစ်ပေးဒုက္ခတွေပေါင်း36,000ကျော်ထဲမှနေရှိလာတယ်။ကယားပြည်နယ်ဒီမော့ဆိုမြို့နယ်ဟာစစ်ပေးဒုက္ခတွေအများဆုံးရှိရာမြို့နယ်ဖြစ်ပြီးအရေးအတွက်အပြင်36,000ထဲမှနေရှိတယ်လို့နိုဝင်ဘာလ1ရက်နေ့ကအလေးထားရမယ့် data အချက်အလက်များအမှတ်34ကားကြီးမှဖော်ပြထားပါတယ်။စကိုင်းတိုင်းဟာစစ်ပေးဒုက္ခတွေအများဆုံးဖြစ်ပြီးတော့စပြေဒုက္ခတဲ့အလုံးရဲ့47ရာခိုင်နှုန်းရှိတဲ့အရေးအတွက်အပြင်6,800ကျော်ရှိတယ်လို့ ISB ရဲ့အလေးထားရမယ့် data အချက်လက်များအမှတ်34ကမှဖော်ပြထားတာတွေ့ရပါတယ
်။ဒီကိန်းကဏ္ဍတွေဟာမြန်မာနိုင်ငံတွင်းမှာစစ်ပေးဆောင်ဒုက္ခတဲ့အရေးအတွက်နဲ့သူတို့အတွက်လိုအပ်နေတဲ့နေထိုင်စရာနေရာနဲ့အစားအသောက်လိုအပ်ချက်ပမာဏဘယ်လောက်ကြီးမားနေတယ်ဆိုတာပြသနေပါတယ်။ဒါကြောင့်လဲမြန်မာနိုင်ငံတွင်းကနိုင်ငံရေးအကြက်တဲနဲ့ပဋိပက္ခတွေကြောင့်ဖြစ်ပေါ်လာတဲ့အကျိုးသက်ရောက်မှုတွေဟာမြန်မာနိုင်ငံကိုကျော်လွန်ကအိန္ဒိယနဲ့ထိုင်းလိုအိန္ဒိချင်းနိုင်ငံတွေနဲ့ဒေသတွင်းနိုင်ငံတွေအထိရောက်ရှိလာနေပြီလို့မြမအရေးစောင့်ကြည့်လေ့လာသူတွေနိုင်ငံရေးအကဲခတ်တွေကထောက်ပြပြောဆိုနေကြတာပါ။တောင်းနေရှိတဲ့စစ်ပြေးဒုက္ခတွေနေဆက်ဒေသတွေကိုရောက်ရှိလာတာ ပြည်တွင်းမှာအလုပ်ကန်ရှားပါပြီးစီးပွားရေးကျက်တဲလာတာကြောင့်အိန္ဒိချင်းထိုင်းနဲ့မလေးရှားနိုင်ငံတွေထဲရွှေ့ပြောင်းလုပ်သားတွေအလုံးရင်းနဲ့ဝင်ရောက်လာတာတွေနဲ့အတူကြုံတွေ့နေရတဲ့လူကုန်ကူးမှုပြဿနာ၊မူရစ်ဆေးဝါးကုန်သွယ်မှုပြဿနာတွေဟာဒေသတွင်းအထိကြရဲရိုက်ခတ်လို့နေပါပြီ။ဒါကြောင့်လဲအာဆီယံကိုမြန်မာအရေးမှာပုံစံသစ်နဲ့ချဉ်းကပ်ဖို့အလုံးမဖြစ်တဲ့ဘုံသဘောတူညီချက်၅ရပ်ကင်ဆွဲထားတာကိုပြန်လည်သုံးသပ်ဖို့တိုက်တွန်းနေကြတာပါ။ဒီအကြောင်းကိုကရင်ငြိမ်းချမ်းရေးအထောက်အကူပြုအဖွဲ့က SOLS2 ပြောကြားတာကို VOA ကအောက်တိုဘာ28ရက်နေ့မှာအခုလိုထုတ်လွှင့်ခဲ့ပါတယ်
။ဖွဲ့စည်းတဲ့နိုင်ငံတွေစဉ်းစားမှာဒါမြန်မာပြည်ရဲ့ပြဿနာကမြန်မာပြည်အတွင်းမှာဖြစ်တဲ့ပြည်တွင်းပြဿနာမဟုတ်တော့ဘူးသူကနိုင်ငံကိုကြော်ပြီးတော့မှဒီအိန္ဒိယနိုင်ငံတွေကတော့ပြီးတော့မှဒီတက်ရောက်တယ်ပေါ့နော်။ပြည်ဒီဒေသတွေလုံးချုပ်ရေးအများကြီးတော့ပြီးတော့မှထိရောက်နေတာ။ယခုဆိုကျွန်တော်တို့လူကုန်ကူးမှုတွေအများကြီးအပြားဖြစ်လာတယ်။နောက်ပြီးဒီ drug issue ပေါ့နော်။ဒီပြနေပခဖြစ်တဲ့အတွက်ဒီခုနပြောနေတဲ့ဒီမလိုလာအရနာဆက်တဲ့လူမှုရေးပြဿနာငွေကြေးပြဿနာတွေမောကူပြဒီဟာတွေအားလုံးကအာဆီယံနိုင်ငံအတွေ့ကိုကူးလဲပြီးတော့မှဖြစ်နေတာကျွန်တော်တို့တွေ့ရတယ
်လက်ရှိအချိန်မှာမလေးရှားနိုင်ငံမှာခလုံခွင့်တောင်းခံထားသူနဲ့မြန်မာဒုက္ခသည်အရေးအတွက်ဟာ 38,500 ကျော်လောက်ရှိတယ်မလေးရှားနိုင်ငံတဝန်းထိန်းသိမ်းရေးစခန်း20ခုမှာဖမ်းဆီးခံရသူမြန်မာနိုင်ငံသား 18,500 လောက်ရှိပြီးအဖမ်းခံထားရတဲ့အထက်မှာလေကလေးငယ်1500လောက်ပါဝင်တယ်လို့ Human Rights Watch အဖွဲ့ကထုတ်ပြန်ထားပါတယ်။ဒါအပြင်ထိုင်းနိုင်ငံကလည်းစိတ်ကြွဆေးထုတ်လုပ်ရမှာတုံးနေဓာတ်ရုပ်ပစ္စည်းတွေမြန်မာနိုင်ငံဘက်တင်ပို့နေတာကိုထိုင်းဆိုရကထိန်းချုပ်မယ်လို့ဆိုပါတယ်။ Methamphetamine စိတ်ကြွဆေးထုတ်လုပ်မှုတွေကိုထိန်းချုပ်ဖို့ရည်ရွယ်တဲ့အနေနဲ့ Sodium Cyanide တင်ပို့မှုတွေရဆိုင်ထားဖို့ထိုင်းဆိုရကလွှတ်တော်ကိုတင်ပြမဲ့အကြောင်းနဲ့ထိုင်းနိုင်ငံမြောက်ပိုင်းနယ်စပ်ဒေသကနှစ်စဉ်စိတ်ကြွဈေးပြအနည်းဆုံးတန်280ကိုမူရစ်ဈေးထုတ်လုပ်သူတွေကတင်ပို့နေကြတဲ့အကြောင်းအောက်တိုဘာလထဲမှာထိုင်းတရားရေးဝန်ကြီးစုံဆပ်တပ်စုတင်ကပြောဆိုတာကိုထိုင်းနိုင်ငံတို့ဘန်ကောက်ပို့သတင်းစာမှာဖော်ပြခဲ့တာတွေ့ရပါတယ
်အခုလိုကြုံတွေ့နေရတဲ့ပြဿနာတွေနဲ့ပတ်သက်ပြီးကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးအထူးကိုယ်စားလှယ်တွမ်အန်ဒရူးစ်ကဒီပြဿနာတွေအားလုံးရဲ့အရင်းခံဟာတခုတည်းပဲဖြစ်ပါတယ်ခင်ဗျာတတ်မတော်လို့ပဲခေါ်စစ်ကောင်စီလိုပဲညှို့အဲ့ဒီမြန်မာစစ်တပ်အပေါ်ခေအဆက်ဆက်အရေးယူနိုင်မှုမရှိပဲသူတို့ဟာပြစ်ဒဏ်ကနေကင်းလွတ်ခွင့်ရနေလို့ပဲဖြစ်ပါတယ်လို့ BBC နဲ့တွေ့ဆုံကမ်းမှာပြောကြားခဲ့ပါတယ်ဒီပြဿနာတွေအဆုံးသတ်ဖို့မြန်မာနိုင်ငံတွင်မှာအခြေအနေတွေပိုဆိုးမလာစေဖို့တနည်းအားဖြင့်စစ်အာဏာသိမ်းတာအဆုံးသတ်စေဖို့ဆိုရင်အာဆီယံအနေနဲ့မြန်မာရေးချင်းကပ်ပုံပြောင်းလဲဖို့လိုအပ်တယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြန်မာရေးမှာအခုတည်းပိုတာဝန်ယူဖြည့်ချင်းကြဖို့လိုအပ်နေပြီဖြစ်ကြောင်းပါခင်ဗျာ
ဖြစ်သွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြမမီဒီယာမြင်ကွင်းကိုကြားခဲ့ရတာပါရှင်ခုတော့မြမပြည်မပေးစာများကဏ္ဍပါမအေးတနာကျော်ကစူးစီးတင်ဆက်ထားပါတယ
်ဒေးရဲ့ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တို့တွေနဲ့စာချင်ပါတယ်။မင်္ဂလာညချမ်းမှာ VOA ကအကူမများရေဒီယိုကတော့အများနဲ့နားထောင်နေပါတယ်။စာဘလို့ပို့ရမယ်မသိလို့စမ်းပို့ကြည့်တာပါ။ရောက်ရင်အကြောင်းပြန်စီလိုပါတယ်လို့ရေးလာတဲ့သောရရှင်က။ဗီဒီယိုကအကိုအမတွေအားလုံးစိတ်ရချမ်းသာခြင်းကိုယ့်ရဲ့ကျန်းမာခြင်းနဲ့ပြည့်စုံကြပါစေခင်ဗျာတဲ့။ဟုတ်ကဲ့ပါ။တောင်းပေးရဲ့ဆုနဲ့ပြေပြရစေနော်။အခုစာရောက်ကြောင်း Messenger ကနေပြောလဲစာပြန်ရေးထားပါတယ်။အခုလဲလေးလိုင်းကနေပြန်ပြောလိုက်ပါတယ်နော်။ဗီဒီယိုအစီအစဉ်တွေကိုနားလဲနားထောင်တခြားဟာလေးတခုလဲလောက်ပါအောင်လို့ရေးလာတဲ့သောရရှင်ကတော့
မင်္ဂလာပါ VOA ရေညာတိုင်းနားထောင်ဖြစ်ပါတယ်နားထောင်ရင်းနဲ့လဲ clip ဖြစ်တယ်မြန်မာပြည်အတွက်မြန်မာပြည်သူပြည်သားတွေရှိပါတယ်ဘယ်နေရာရောက်ရောက်အားလုံးရဲ့ပန်းနိုင်တွေကအတူတူပါမြ мян အောင်မြင်ဖို့ကိုမြ мян clip ကြရမှာလေကျွန်တော်လဲနေရာတိုင်း live နှိုးစော်နေတာပဲ VOA ကိုကျေးဇူးတင်ပါတယ်
သူနေရာတိုင်းကိုလိုင်းနှိုးစော်တယ်လို့ပြောတာဒီမှာတက်သေးပါပဲ။နားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ဒါနဲ့ကျမတို့ဆီကထုတ်လွှင့်တင်ဆက်ပေးတဲ့အစီအစဉ်တွေကိုကြည့်ရှုပြီးတော့ပြန်ပြီးရေးလာကြတဲ့တော်ရရှင်တွေကနောက်ထပ်တစ်ယောက်ကတော့သူ့နာမည်ကခက်ဆန်းဆန်းမှာ Facebook နာမည်ဖြစ်ပါတယ်။ကျမလည်းအတန်းမထွက်တတ်လို့ဒီတော်ရရှင်သူ့စာကိုကျမပြန်ကြားပေးရဲဆိုတာတော့သိမှာပါနော်။သူက
နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာကျွန်တော်လည်းပါဝင်ခြင်းပါတယ်။ကျွန်တော်က 1BS မော်တော်ယာဉ်မှုပါ။ CDM လှုပ်ရှားမှုမှာပါဝင်တဲ့မော်တော်ယာဉ်မှုပါ။အခုထိုင်းနိုင်ငံမဲဆောက်မြို့မှာရောက်နေပါတယ်။ကျွန်တော်လည်းယဉ်ပွင့်ခြင်းပါတယ်။ကျေးဇူးပါ VOA ။
ဟုတ်ကဲ့ပါကျမတို့ဒီတပတ်နဲ့ဆိုရင်ထုတ်လွှင့်ပေးတာဒုတိယမြောက်အစီအစဉ်ဖြစ်တဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုကြည့်ရှုပြီးပြန်ရေးလာတဲ့သောရရှင်ဖြစ်ပါလိမ့်ရှင်။ဟုတ်ကဲ့ဒီအစီအစဉ်ကကျမတို့တနေရာတဲ့ဥမာဆိုရင်အခုတင်ပြသွားတဲ့မဲဆောက်မြို့ပေါ့နော်ဒီသောရရှင်ပြောထားတဲ့မဲဆောက်မြို့အဲ့လိုမျိုးမဲဆောက်မြို့တနေရာထဲမှာမူတည်ပြီးလုပ်တဲ့အစီအစဉ်မဟုတ်တဲ့အတွက်ကြောင့်မလို့အခုဟာတော့မဲဆောက်မြို့သူပြောကျင်နေဆိုတဲ့မဲဆောက်မြို့ရောက်ရှိနေတဲ့ရှင်ဖွင့်ကျင်နေဆိုတဲ့သောရရှင်အေးမဲဆောက်မျိုးကအစီအစဉ်လေးကိုကျမတို့ကတင်ဆက်ပြီးသွားပါပြီနော်။ဒါမဲ့လည်းကျမအစီအစဉ်တင်ဆက်တဲ့မန်းညိုညိုလင်းကိုပြောထားပါမယ်။လိုအပ်လို့ရှင်ဆက်သွယ်လိုက်ပါမယ်။ကျေးဇူးအထူးတင်ပါတယ်။သောရရှင်တရားဦးကျော်ဝင်းဆိုတဲ့သောရရှင်ကျမစီကို Messenger ကနေပြီးတော့လဲစာရေးလာတယ်လို့နောက်ပြီးကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုလဲ email ရေးပြီးတော့သူသိချင်တာလေးကိုမေးလာတာဖြစ်ကြပေးခြင်းပါတယ
် VOA ရေးနေ့စဉ်သတင်းကြေညာတဲ့အခါမှာအနောင်စာတချို့ကစီစဉ်ပြောင်းတာဒါမှမဟုတ်နောက်တစ်ယောက်ကိုပြောင်းမယ်ဆိုရင်ဘာလို့မျက်နှာရိပ်ပြလက်နဲ့ညှို့ပြနေကြတာလဲနားမလည်လို့ပါပြိသက်အတွက်တော့မလိုဘူးထင်ပါတယ် VOA အတွက်တော့အနောင်စာအချင်းချင်းလိုအပ်ပါလားကျွန်တော်ကြည်လာတာနှစ်ပေါင်း40ကျော်ပါပြီအရင်ကမတွေ့ဘူးပါဘူးပွင့်ဝင်လင်းလင်းပြောရရင်ရုပ်ဆိုးသလားလို့ပါအမြင်ကိုပြောပြတာပါနေ့စဉ်အားပေးလျက်ပါ
ဟုတ်ကဲ့ပါဦးကျော်ဝင်းတခြားသောရရှင်တွေလည်းအလားတူမေးခွန်းတွေမေးလာတာရှိလို့ကျမတခါကပြန်ဖြေပေးပူပါရယ်နော်ဦးကျော်ဝင်းကြည်တာရေဒီယိုအစီအစဉ်ဖြစ်ပါလေရှင်အရင်ကရေဒီယိုအစီအစဉ်ကိုရေဒီယိုကပဲနားထောင်လို့ရတာပါအခုတော့ကျမတို့အင်တာနက်တွေကလည်းပိုကောင်းမြန်မာပြည်ကပြည်ရေးသက်ကလည်းဒီ Facebook တို့ YouTube တို့အဲ့လိုမျိုးလူမှုကွန်ရက်စာမျက်နှာတွေဒါမှမဟုတ်လည်းကျမတို့ VOA ရဲ့ application အဲ့လိုမျိုးနေရာစုံကနေပြီးတယ်လီဖုန်းနဲ့ကြည့်လို့ရလာတာမလို့ကျမတို့ဒီကနေပြီးရေဒီယိုအဖွဲ့သားတွေသတင်းတင်ဆက်ပုံကိုကင်မရာတွေနဲ့ရိုက်ပြပြီးတော့အတန်လဲနားထောင်ရုပ်လဲကြည့်လို့ရအောင်လုပ်ပေးထားတာဖြစ်ပါတယ်ရှင်ဒီမှာရေဒီယိုထုတ်လွှင့်တာကိုနည်းနည်းရှင်းပြခြင်းပါတယ်ရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်ပြီဆိုရင်ကျမတို့ဒီအတန်လွှင့်ခန်းအပြင်ဆက်ကလုတ်တွေထားတဲ့အခန်းပေါ့နော်ကျမတို့ဆက်ခန်းလို့ခေါ်ပါတယ်အဲ့ခန်းမှာကျမတို့ရဲ့မြန်မာဌာနကတာဝန်ကြားတဲ့ထုတ်လုပ်သူရှိရပါတယ်ပြီးတော့လွယ်ပြောရရင်တော့နိုင်ငံခြားသားတယောက်ပေါ့နော်မြန်မာစကားပြောသူမဟုတ်တဲ့စပိုင်းဆိုင်ရာအင်ဂျင်နီယာရှိပါတယ်ဒီမှာသတင်းကြေညာသူ2ယောက်3ယောက်ကြားမှာတယောက်နဲ့တယောက်အလှည့်ပေးတာမျိုးဒါမှမဟုတ်ရင်လည်းဒီချိုတင်ပြီးတော့အတန်သွင်းထားတဲ့သတင်းပေးပို့ချက်တွေအစီအစဉ်တွေကိုအပြင်ကဒီဆက်ကလုတ်နှိပ်တဲ့သူတွေကနေဖွင့်ပေးရတာမျိုးအတွက်ဆိုရင်တော့ကျမတို့အပြင်ကိုလက်ပြရတာမျိုးအချင်းချင်းအချက်ပြလက်ပြရတာမျိုးလုပ်ရပါတယ်အခုကင်မရာတွေနဲ့ရိုက်နေတာမလို့တချို့ကတော့ဒီလက်ပြတာမျိုးမဟုတ်ဖ ೇನೆ မျက်နှာရည်မျက်နှာငယ်နဲ့ပဲပြကြတာပါတကယ်ကတခုခုအပြောင်းလဲလုံးတော့မယ်ဆိုရင်ကျမတို့လက်ကို 3-5 စက္ကန့်လောက်ကြိုထောင်ထားပြီးတော့မှဒီအလှည့်ပေးရတဲ့နေရာမျိုးရောက်ရင်ဒီသတင်းသမားကိုပေးမလားသတင်းဖတ်တဲ့သူကိုအလှည့်ပေးမလားဒါမှမဟုတ်ပြင်ရနေပြီးတော့ဒီအစီအစဉ်တွေကိုဖွင့်ပေးတာမျိုးလုပ်ရမလားအထက်ကဆိုရင်အထက်ကသတင်းဖတ်တဲ့သူဘယ်သူရဲ့မိုက်ခရိုဖုန်းကိုပြင်ရနေဖွင့်ပေးရမလဲဒါမျိုးတွေကိုကျမတို့ကလက်နဲ့ချက်ပေးပြီးတော့ညွှန်ပြရတာမျိုးလုပ်ရပါတယ်ဒါကိုတော်ရရှင်နေမပြင်းဘူးဆိုတာလည်းဟုတ်ပါတယ်။ဘာလို့လဲဆိုရင်ကျမတို့ studio ကိုလာလဲပြီးတော့အတန်လွှင့်တာကိုကိုယ်တိုင်လာကြည့်ဘူးတဲ့သူတွေပဲအဲ့လိုမျိုးထုတ်လွှင့်ချက်တွေကိုတွေ့မှာပါ။အခုဟာ radio ထုတ်လွှင့်မှုကိုရိုက်ကူးပြီးပြသတာဖြစ်တဲ့အတွက်ကြောင့်မလို့အဲ့လိုမျိုးလေးတွေတွေ့ရတာဖြစ်ပါတယ်။ radio ထုတ်လွှင့်မှုနဲ့ရုပ်မြင်သံကြားရိုက်ကူးထုတ်လွှင့်မှုအဲ့လိုမျိုးကွာခြားတာလေးရှိပါရဲ့ရှင်။ခုဆက်ပြီးရင်းဖွင့်လာတဲ့သောရရှင်တယောက်ရဲ့စာကိုဖော်ပြပေးကြပါရစေ။ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျန်းမာချမ်းသာကြပါစေလို့နှုတ်ခွန်းဆက်လာပြီးတော့ကျွန်တော်က VOE ကိုစာမရေးဘူးပါဘူး။ဒါပေမဲ့အမြဲတမ်းတော့နားထောင်အားပေးပါရစေ။မြမပြည်သူတွေရဲ့အတန်းကိုကဘာကတည်အောင်လှူဆောင်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ဆိုပြီးတော့သူ့နာမည်မဖော်ပြပါနဲ့ဆိုတဲ့သောရရှင်ရေးလာပါရစေ
။ကျွန်တော်တို့ချင်းပြည်နယ်တောင်ပိုင်းတနေရာကဒိုင်ဒေတာဟာအလွန်ဝေးသည့်ခေါလန်းတဲ့ဒေတာပါအရသာအစိုးရလက်ထက်ကစိုက်ကဲလမ်းနေတာရောက်တဲ့ဒေသဖြစ်ပါတယ်ဒီလိုလမ်းပန်းဆက်သွယ်ရေးခက်ခဲတော့ကျန်းမာရေးပညာရေးစီးပွားရေးတွေခေနောက်ကျကျန်နေကြတာကြားပါပြီ အခုဆိုရင်အာနာသိန်းစစ်တပ်ကြောင့်လမ်းပန်းဆက်သွယ်ရေးတွေအကုန်လုံးပိုးပြီးခက်ခဲသွားပါတယ်။အရင်အရသာအစိုးရကဖောက်ပေးခဲ့တဲ့လမ်းတွေလည်းပျက်စီးကုန်ပါတယ်။ပြီးတော့ဒေသကာကွယ်ရေးတပ်တွေနဲ့စကားဆတပ်တွေကြားမှာတိုက်ပွဲတွေကြောင့်မြို့ပေါ်နဲ့ဆက်သွယ်တဲ့လမ်းတွေအကုန်ပိတ်ကုန်ပါတယ်။အရင်တော့မော်တော်ဆိုင်ကယ်နဲ့သွားလို့ရပေမဲ့အခုတော့ဆိုင်ကယ်လည်းသုံးလို့မရတော့ပါဘူး။မြို့ပေါ်တက်ချင်ရင်ခြေချင်းနဲ့တပတ်လောက်ကြာပါတယ်။ဒိုင်းဒေသကန်တွေဟာစားဝတ်နေခက်ခဲကြတဲ့လာကြတာတစ်နှစ်လောက်ကျော်လာပါပြီ။ဝင်ဝင်လည်းမရှိကြတော့ကြာရင်ငတ်သေးဖို့ပဲရှိပါတယ်။ဆေးဝါးတွေလည်းမရှိတဲ့အတွက်ငှက်ဖျားယောဂကလည်းခေါင်းပြန်ထောင်လာပြန်ပါတယ်။အခုအချိန်တွေဟာလွန်ခဲ့တဲ့နှစ်ပေါင်း30ကျော်ကအချိန်တွေထက်တောင်ဆိုးနေပါတယ်။ဒါကိုကဘာကသိအောင် VOA ကနေတဆင့်ရင်ဖွင့်လိုက်ရပါတယ်ဗျာ။ May God bless you VOA
။ဒါကသူတို့ရဲ့ချင်းပြည်နယ်မှာကြုံနေရတဲ့အထွေထွေအခက်အခဲဖြစ်ပါတယ်ရှင်။အခုအချိန်ဒီမှာချင်းပြည်နယ်မဟုတ်တဲ့တခြားဒေသတွေကနေပြီးတော့လေအခြေအနေကခါတိုင်းတဲ့အထူးပို့ပြီးတော့ဆိုးရွားလာကြပါတယ်လို့ရေးလာတဲ့စာတွေကိုမကြာခဏလက်ခံရရှိပါရနော်သရရှင်တွေရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်အားလုံးအဆင်ပြေကောင်းမွန်တဲ့နေ့တည်ပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်ရှင
်စမောဗီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့စမောဗီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့လက်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်။
မဟိတနာကြောတင်ဆက်နေတဲ့မြန်မာပြည်မှပေးစာများကဏ္ဍကိုထုတ်လွှင့်ခဲ့တာပါရှင်ခုတော့သတင်းထဲကသုတအစီအစဉ်မှာကမ္ဘာလူအခွင့်ရေးအကြောင်းအရာတွေနဲ့ပတ်သက်လို့လှရှာတောင်းဆိုတဲ့နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ Amnesty International ဆိုတာဘလို့အဖွဲ့အစည်းမျိုးပါလဲဘလို့တွေလှရှာလှုပ်ဆောင်ပါတယ်သတင်းထဲကသုတအစီအစဉ်မှာမညွညွလွင်တင်ပြထားပါတယ်
Freedom of expression
is no crime.
Freedom of expression
is a human right.
AI လို့ခေါ်တဲ့ Amnesty International နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ဆိုတာလူအခွင့်အရေးချိုးဖောက်ခံရမှုတွေနဲ့ပတ်သက်ပြီးအဓိကဦးစားပေးဆောင်ရွက်တဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်ပါတယ်။လူသားတိုင်းမှာအခြေခံအခွင့်အရေးတွေမွေးရပါရှိနေပေမဲ့နိုင်စင်နဲ့အမျှဒီအခွင့်အရေးတွေကိုချိုးဖောက်ငင်းပယ်တာတွေကြုံတွေ့နေကြရတာပါ။ဒါကြောင့်ဒီလိုချိုးဖောက်ခံနေရတဲ့အချက်လက်တွေကိုရှာဖွေဖော်ထုတ်ရင်းအစိုးရတွေနဲ့သက်ဆိုင်သူအလုံးဟာလူသားတွေရဲ့အခွင့်အရေးကိုလေးစားလိုက်နာကြဖို့အထူးဆောင်ရွက်ပေးနေတဲ့အဖွဲ့အစည်းဖြစ်ပါတယ်။ဒီအဖွဲ့အစည်းကြီးစတင်ပေါ်ပေါက်လာခဲ့ရတဲ့သမိုင်းကြောင်းကိုကြည့်မယ်ဆိုရင်တော့လွန်ခဲ့တဲ့1962ခုနှစ်ကအင်္ဂလိပ်ရှင်နေပီတာဘန်နက်ချင်ဟာပေါ်တူဂီကျောင်းသားနှစ်ဦးဟာသူတို့တောင်းမဲ့ခွင့်နှစ်ခုကိုမြှောက်ပြီး Freedomလွတ်လပ်မှုလို့ပြောဆိုလိုက်တာကြောင့်ထောင်ချခံလိုက်ရတဲ့သတင်းကိုဖတ်ပြီးမိလျော်ခံနေရတဲ့အချင်းသမားများဆိုတဲ့ခေါင်းစဉ်နဲ့မိမိတို့ရဲ့အခွင့်အရေးကိုအတုံးချမိတဲ့အတွေ့အချင်းချနေရတဲ့အချင်းသားတွေကိုစားတစ်ကမ္ဘာလုံးကအယူခံဝင်တဲ့စာတွေရေးသားကြဖို့ပီတာဘန်နက်ဆင်ကသတင်းစာတွေမှာတိုက်တွန်းလိုက်ပါတယ်အဲ့ဒီလှုပ်ရှားမှုကြီးကတကမ္ဘာလုံးအတိုင်းအတာထိရောက်သွားပြီးအဲ့ဒီကနေစပြီး Amnesty International နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကြီးစတင်အခြေပြုပေါ်ပေါက်ခဲ့တာပါဒီအဖွဲ့ကြီးအနေနဲ့ကမ္ဘာနေရာဒေသအနှံ့မှာဖြစ်ပွားနေတဲ့လူ့အခွင့်အရေးချိုးဖောက်ခံရတဲ့အချက်လက်တွေကိုစုံစမ်းဖော်ထုတ်ကြပါတယ်အဲ့ဒီနောက်မှာတော့သက်ဆိုင်တဲ့အစိုးရတွေအင်အားကြီးအဖွဲ့အစည်းကြီးတွေကုမ္ပဏီကြီးတွေကိုနိုင်ငံတကာဥပဒေတွေလေးစားလိုက်နာကြဖို့ပြောဆိုစည်းရုံးမှုတွေလုပ်ပါတယ်ချိုးဖောက်ခံရမှုအခြေအနေတွေကိုတင်ပြပြီးကမ္ဘာအနှံ့ကလူအခွင့်အရေးအားပေးထောက်ခံသူတွေဟာရှေ့တန်းကလှုပ်ရှားဆောင်ရွက်သူတွေနဲ့အတူပူးပေါင်းရပ်တည်ပြီးကမ်ပိန်းတွေကိုလုပ်ကြပါတယ်။ဒါ့အပြင်အခွင့်အရေးနဲ့ပတ်သက်တဲ့ပညာပေးမှုတွေကိုလည်းပံ့ပိုးကူညီကြပါတယ်။သက်တမ်း60နီးပါးရှိလာတဲ့ဒီအဖွဲ့ကြီးရဲ့လှုပ်ရှားဆောင်ရွက်မှုတွေကြောင့်ပထမဆုံးအနေနဲ့1963ခုနှစ်မှာဆာဗီးယားကယူကရိန်းဖုံးတော်ကြီးโยเซฟสลิปปี้ဟာအချင်းအောင်ကနေလွတ်မြောက်ခဲ့ပါတယ်။အဲဒီနောက် AI ရဲ့လှုပ်ရှားဆောင်ရွက်မှုတွေကြောင့်ကမ္ဘာအနှံ့ကထောင်နဲ့တောင်နဲ့ချီနေတဲ့မတရားဖန်ဆီးခံရတဲ့အကျဉ်းသားတွေလွတ်မြောက်ကြရပါတယ်။1980ခုနှစ်ကစပြီးကမ္ဘာပေါ်မှာတည်ရန်ပြီးတဲ့ဥပဒေကိုဖျက်သိမ်းဖို့လှုပ်ရှားမှုတွေကိုဆောင်ရွက်ကြပါတယ်။အဲ့ဒီအချိန်ကနိုင်ငံ6ခုကပဲတည်ရန်အဖြစ်ပေးတာကိုဖယ်ရှားခဲ့ပြီးခုချိန်မှာတော့နိုင်ငံပေါင်း140မှာတည်ရန်အဖြစ်ပေးတဲ့ဥပဒေကိုဖယ်ရှားလိုက်ကြပြီဖြစ်ပါတယ်။AI အနေနဲ့အကျဉ်းချခံနေရတဲ့အကျဉ်းသားတွေရဲ့အခွင့်အရေးနဲ့လွတ်မြောက်မှုတွေအပြင်ဒုက္ခတွေစခန်းကဒုက္ခတွေရဲ့အရေးတွေ၊လိင်စိတ်ကွဲပြားသူတွေအတွက်ဒဏ်တူညီမျှမှုတွေ၊လွတ်လပ်စွာထုတ်ဖော်ပြောဆိုနိုင်မှုတွေ၊တည်ရန်ချမှတ်ခံရမှုတွေနဲ့တခြားလူအခွင့်အရေးဆိုင်ရာအကြောင်းအရာတွေကိုတိုးချဲ့ဆောင်ရွက်လာကြပါတယ်AI နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကြီးဟာ1989ခုနှစ်မှာ Nobel ငင်းချမ်းရေးဆုကြီးကိုလက်ခံရရှိခဲ့ပါတယ်ဒီဖွဲ့ကြီးဟာလူသားတွေရဲ့ဂုဏ်သိက္ခာကိုထိပါဆန့်ကျင်တဲ့ညှဉ်းပန်းနှိပ်စက်မှုတွေအကြမ်းဖက်မှုတွေကိုခုခံကာကွယ်ရင်းကမ္ဘာကြီးကိုငြိမ်းချမ်းစေဖို့တကယ့်ကိုအထောက်ပံ့ပြုတဲ့အဖွဲ့အစည်းကြီးဖြစ်တာကြောင့်ဒီစုကိုပေးအပ်တာလို့ Nobel ငြိမ်းချမ်းရေးကော်မတီကပြောဆိုခဲ့ပါတယ်။ AI ဖွဲ့ကြီးကတော့သူတို့ရဲ့ဆောင်ရွက်မှုတွေကြောင့်အကျဉ်းအောင်တကားတွေဘလောက်ပိုပြီးပွင့်လာပြီလဲ။ညှဉ်းပန်းနှိပ်စက်ခံရမှုတွေတရားဥပဒေစိုးမိုးမှုအောင်ဘလောက်ရောက်လာပြီလဲ။လူသားတွေလူကုန်တိုက်ခါနဲ့နေထိုင်နိုင်ကြဖို့သူတို့ရဲ့အခွင့်အရေးတွေနဲ့ရပိုင်권တွေဘလောက်တိလာကြပြီလဲဆိုတဲ့အပေါ်မူတည်ပြီးခိုင်ငယ်မြဲမြဲဆက်လက်လှုပ်ဆောင်သွားမယ်လို့ပြောဆိုထားပါတယ်ရှင်
။သတင်းထဲကသူတာကိုကြားခဲ့ရပါရှင်။ခုတော့ထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။အမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေပထမဆုံးအကြိမ်ပုံနိုင်မှုရှားပါးစာအုပ်တအုပ်ကိုနယူးယောက်ဆွတ်ဘေးလီလန်ဌာနကလီလန်တင်ရောင်းကြဖို့ရှိပါတယ်။ဂျပန်နိုင်ငံတိုကျိုမြို့မှာဟီရိုကာဇူတနာကာဆိုတဲ့နာမည်တူလူပေါင်း198ဦးစုဝေးပြီးတွေ့ဆုံပြီးတော့ကမ္ဘာစံချိန်ချိုးလိုက်ပါတယ်။ကိုငင်းချမ်းနဲ့မခင်ဖြစ်တွေ့လို့တင်ပြထားပါတယ
်။အမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေပထမဆုံးအကြိမ်ပုံမိန်မှုရှားပါးစာအုပ်တော်ကိုနယူးယောက်စိုးတီလီလန်ဌာနကလေးလံတင်ရောင်းချဖို့ရှိပါတယ်။1989ခုနှစ်မှာပုံနှိပ်ခဲ့တဲ့အမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေပထမဆုံးအကြိမ်ပုံနှိပ်မှုစာအုပ်ဟာကမ္ဘာပေါ်မှာ73အုပ်သာရှိတယ်လို့သိထားရပြီးပြားလိုက်ထွေအဖွဲ့အစည်းတွေကစုဆောင်းသိမ်းဆည်းထားတာဖြစ်ပြီးကျန်တဲ့အုပ်ကတော့ပုဂ္ဂလိကပိုင်ဆိုင်မှုအနေနဲ့ရှိနေတာပါ။အဲ့ဒီနှစ်အုပ်ထဲကတအုပ်ကိုပြည်ခဲ့တဲ့နှစ်ကလေးလံတင်ရောင်းချခဲ့ပြီးတော့စံချိန်တင်ဈေးနှုန်းဖြစ်တဲ့အမေရိကန်ဒေါ်လာ43သန်းကျော်ရခဲ့ပူပါတယ်။အခုဒီစာအုပ်ကတော့ဘယ်သူပိုင်ဆိုင်နေဆိုတဲ့အမှတ်အသားလက်မှတ်တွေမပါရှိဘဲလွန်ခဲ့တဲ့အနှစ်230ကျော်ကပထမဦးဆုံးအကြိမ်ပုံနှိပ်ခဲ့တဲ့စာအုပ်900လေးကတအုပ်ဖြစ်ပါတယ်။ဒီစာအုပ်မှာတော့ Bill of Rights လို့သတ်မှတ်ခေါ်ဆိုကြတဲ့1992ခုနှစ်ကဖွဲ့စည်းပုံပြင်ဆင်ချက်10ချက်မပါဝင်သေးဘဲအမေရိကန်ရဲ့ပထမဆုံးသမ္မတဖြစ်တဲ့ George Washington ရဲ့ဖွဲ့စည်းပုံကိုတင်သွင်းကြောင်းစာနဲ့ဖွဲ့စည်းပုံခြေကဥပဒေရေးဆွဲရေးညီလာခံတက်ရောက်ခဲ့သူကိုစလေရဲ့ဒီဖွဲ့စည်းပုံကိုအတည်ပြုကြောင်းသက်သေခံတဲ့ဆွေရစည်ရင်လဲပါပါတယ်။ဒီစာအုပ်ကိုအမေရိကန်ဒေါ်လာ30ကနေ30အထိတန်ဖိုးရနိုင်တယ်လို့လေလံဌာနကခန့်မှန်းချပါရဲ့ရှင
်။ဂျပန်နိုင်ငံတိုကျိုမြို့မှာဟီရိုကာဇူတနာကာဆိုတဲ့နာမည်တူလူပေါင်း198ယောက်စုဝေးပြီးကမ္ဘာစံချိန်ချိုးလိုက်ပါတယ်။သူတို့ဟာအရင်စံချိန်တွေဖြစ်တဲ့မာတာစတီဝတ်နာမည်တူလူပေါင်း164ယောက်စုဝေးတွေးဆောင်တဲ့စံချိန်ကိုချိုးလိုက်နိုင်တာပါ။ဟီရိုကာဇူတနာကာနာမည်တူသူတွေဟာအသက်အရွယ်အမျိုးမျိုးအလွှာအမျိုးမျိုးကလာရောက်စုစည်းကြတာဖြစ်ပြီးတော့အသက်3နှစ်အရွယ်ကလေးကနေအသက်80အရွယ်အထိပါဝင်ပါတယ်။သူတို့တွေကတယောက်ဆိုရင်ဒီပွဲကိုတက်ဖို့အတွက်ဗီယက်နမ်နိုင်ငံဟန်နွိုင်းမြို့ကလေရင်စီးလာခဲ့တာပါ။ဂင်းနစ်ကမ္ဘာမှတ်တမ်းစာအုပ်ရဲ့စည်းကမ်းအရသူတို့အားလုံးဟာနာမည်ရေးထိုးထားတဲ့တူညီဝတ်စုံတီရှပ်တွေကိုဝတ်ဆင်ထားပြီးခန်းမကြီးတစ်ခုထဲမှာအားလုံးအတူတူ5မိနစ်လောက်ထိုင်ပေးရတာပါ။အခုလိုစံချိန်ချိုးဖို့အတွက်နှစ်ပေါင်းများစွာကြိုးပမ်းလှုပ်ဆောင်ခဲ့ရပြီးတော့အရင်နှစ်ခေါက်ကမအောင်မြင်ခဲ့ဘူးလို့အသက်53နှစ်အရွယ်ဟီရိုကာဇူတာနာကာကပြောပါရယ်ဒီပွဲကိုတက်ရောက်လာသူတာနာကာနာမည်ရီအချင်းချင်းကွဲပြားစေဖို့အတွက်သူတို့အလုပ်အကိုင်းကြိုင်းနှစ်တက်တဲ့အစားအသောက်ဝါသနာစတာတွေကိုအခြေခံပြီးတော့နာမည်ပြောင်းတွေပေးခဲ့ကြပါရယ်ခင်ဗျာ
ကမ္ဘာဆက်ဆုံးမြုပ်ပြီးရတာရှိတဲ့ချောကလက်တစ်မျိုးကိုပြင်သစ်ချောကလက်ပြပွဲမှာမိတ်ဆက်လိုက်ပါတယ်။ပြင်သစ်ချောကလက်ဖန်တီးသူဒေမီယန်ဗီဒယ်ကဖန်တီးခဲ့တာဖြစ်ပြီးပြင်သစ်လူဘီယန်တက်ခေါင်းအစားလိုနာမည်ပေးထားတဲ့ဒီချောကလက်ဟာအနီရောင်ဂေါ်လီလုံးပုံစံရှိပါတယ်။ဒီချောကလက်ထဲမှာဂင်းနစ်ကမ္ဘာမှတ်တမ်းစံချိန်အရ
ကမ္ဘာအဆက်ဆုံးငရုတ်သီးကာရိုလီနာရီပါရဲ့အရသာအငင်းငယ်ထည့်သွင်းထားပြီးဆက်ပေမဲ့လည်းစားလို့ရအောင်လုပ်ထားပါရယ်ချောကလက်ဟာချူလဲချူပြီးဆက်လဲဆက်ပေမဲ့အရန်တော့မဆက်ဘူးလို့ဒီပြပွဲမှာလာရောက်မိဆန်းခဲ့သူဂျပန်ကျောင်းသူတို့ကပြောပါရယ်အစပိုင်းမှာချူတဲ့အရသာပျော့ပျော့လေးရှိပြီးနောက်ပိုင်းမှာတော့ပောက်ကွဲသလိုအရသာရှိတဲ့ချောကလက်မျိုးကိုဖန်တီးချင်တာကြောင့်အခုလိုငရုတ်သီးအဆက်အရသာချောကလက်ကိုဖန်တီးခဲ့တာလို့ဗီဒယ်ကပြောပါရယ်ပြင်သစ်ချောကလက်ပြပွဲအချက်လက်တွေအရပြင်သစ်အိမ်တော်စုတစုဟာတစ်နှစ်မှာချောကလက်73ကီလိုကျော်စားသုံးပြီးနိုင်ငံခြားဟိုတော့တစ်နှစ်ကိုတန်ချိန်143တန်ကျော်တင်ပို့ပါရယ်ရှင
်ဖိလစ်ပိုင်နိုင်ငံသားတယောက်ဟာကျိုးခုံရင်ဂင်းနစ်ကမ္ဘာစံပေနှစ်ခုကိုချိုးလိုက်ပါရယ်အသက်35နှစ်အရွယ်Ryan Alonso ဟာဒီစံချိန်နှစ်ခုကိုဇူလိုင်လမှာချိုးခဲ့တာပါသူတင်ခဲ့တဲ့စံချိန်တစ်ခုကတော့ကျိုးကိုအချိန်ပေါင်း3832ချိန်ခုံရင်းလက်ကိုပါအဝင်အထွက်လုပ်ရတဲ့နီးနဲ့စံချိန်သစ်တင်ခဲ့တာပါ2022ခုနှစ်ခရဲကတင်ထားတဲ့စံချိန်ကလည်းအချိန်12နာရီအတွင်းမှာအချိန်ပေါင်း4980ခုံခဲ့တာဖြစ်ပြီးတော့တစ်ခါခုံတဲ့အချိန်အတွင်းမှာကျိုးဟာခန္ဓာကိုယ်ပေါ်ကိုနှစ်ခါဖြတ်တန်းရတာပါအခုလိုစံချိန်နှစ်ခုချိုးဖို့အတွက်ကြံ့ကြံ့ခံနိုင်အောင်မနေမနာလေ့ကျင့်ခဲ့ရတယ်လို့အလွန်ဆိုကပြောပါတယ်။သူဟာချိုးခုံတာကိုတခြားအားကစားတွေမလုပ်ခင်မှာသွေးပူလေ့ကျင့်ခံလုပ်တဲ့အနေနဲ့လုပ်လေ့ရှိပြီးတော့ကိုရိုနာကပ်ရောဂါကာလအတွင်းကန့်သက်ပိတ်ဆို့မှုတွေနဲ့အပြင်းမထွက်ရတဲ့အခါမှာအခုလိုတေချာလေ့ကျင့်ဖြစ်သွားတာပါ။သူဟာအခုလိုစံချိန်ကိုချိုးပြီးတော့ချိုးခုံတာကိုအားကစားတစ်ခုအနေနဲ့လူတွေသတိပြုလာမိစေဖို့ရည်ရွယ်ပါတယ်ခင်ဗျာ။
ထူးခြားဆက်မြတ်တဲ့များအစီအစဉ်ကိုကိုငင်းချမ်းနဲ့မခင်ဖြူတွေတို့တင်ပြသွားတာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ခုတော့သတင်းအကျဉ်းချုပ်ကိုဦးတင်မောင်တန်းပြောပြပေးပါရှင
် February 22ရက်ယူကရိန်းကိုကျူးကျော်တိုက်ခိုက်ပြီးကလေးကဆိုရင်အခြေခံရုရှားတပ်မှုကြီးတွေကိုအတုပ်လိုက်ဖြုတ်နေပြီးဒါနိုင်ငံရေးခေါင်းဆောင်တွေကိုအပြစ်ပုံမချနိုင်အောင်တပ်မှုကြီးတွေပေါ်အပြစ်ပုံတာဖြစ်ပုံရတယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနရဲ့တင်းငွေနေထုတ်နေ့စဉ်ထောက်လိုင်းအစီရင်ခါစားကဆိုလိုက်ပါတယ်ခါစန်ဒေတာမှာထိုးစစ်နောက်စင်ကိုယူကရိန်းတပ်ဖွဲ့တွေကဆင်နွှဲဖို့ပြင်ဆင်နေကြောင်းရုရှားကတင်ထားတဲ့ဒုတိယအုပ်ချုပ်ရေးမှူးကရီလ်စထရီမိုစုခ်ကတယ်လီဂရမ်ပေါ်မှာစနေနေ့ကဆိုထားပါတယ်ယူကရိန်းအနေနဲ့ရုရှားနဲ့ဆွေးနွေးဖို့လမ်းဖွင့်ထားတယ်ဆိုတာကိုပြသဖို့အမေရိကန်ကယူကရိန်းကိုတီးခြားတိုက်တွန်းတောင်းဆိုနေတယ်လို့ဝါရှင်တန်ပို့စ်သတင်းစာကြီးကစနေနေ့မှာဖော်ပြလိုက်ပါတယ်ယူကရိန်းအနေနဲ့ရုရှားသမ္မတဗလာဒီမာပူတင်ကိုမဖယ်မရှားခြင်းအင်ဂျာကြီးကိုကိစ္စဆွေးနွေးမှာမဟုတ်ဘူးလို့ပြောထားတာကိုလက်လျှော့ပြီးရုရှားနဲ့ဆွေးနွေးဖို့လမ်းဖွင့်ထားတယ်ဆိုတာကိုပြသဖို့ယူကရိန်းခေါင်းဆောင်တွေကိုသမ္မတဘိုင်ဒန်အစိုးရကတီးခြားတိုက်တွန်းနေတယ်လို့ဖော်ပြခဲ့တာပါအမေရိကန်တာဝန်ရှိသူတွေကအဲ့ဒီလိုတောင်းဆိုတာယူကရိန်းတွေကိုဆွေးနွေးပွဲစကားပွိုင်းစီကိုအတင်းတွန်းပို့ဖို့ရည်ရွယ်တာမဟုတ်ကြောင်းဒါပေမဲ့ယူကရိန်းစိုးရအနေနဲ့တခြားနိုင်ငံတွေရဲ့အကူအညီတွေကိုဆက်ပြီးထိန်းထားဖို့အတွက်တွက်ချက်ပြီးကြိုးပမ်းလှုပ်ဆောင်တာဖြစ်တယ်လို့ဒီဆွေးနွေးပွဲတွေနဲ့ရင်းနှီးတဲ့အမည်မဖော်လို့သူတို့ကကိုးကားပြီးဝါရှင်တန်သတင်းစာပို့သတင်းစာကြီးကပြောခဲ့တာပါဂျပန်ရဲ့ရေတပ်နဲ့စစ်ရေးဆွတ်ဆောင်ရေးကိုတုံ့ပြန်ဖို့ဝန်ကြီးချုပ်ဖူမီယိုကီရှိဒါကတင်းငွေနေ့မှာခရီးကပွေပြုလိုက်ပါတယ်ဂျပန်နိုင်ငံအကျူးကျော်သူတွေကိုရင်ဆိုင်ဖို့ပြင်ဆင်ကြရမယ်လို့လည်းသူကတတိပေးလိုက်ပါတယ်အမေရိကန်ရဲ့ဒီမိုကရေစီအားချိမ့်ချောက်ခံရတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဟောင်းဘရက်အိုဘားမားတို့ကသတိပေးလိုက်ပါတယ်။အမေရိကန်ပြည်တော်စုမှာအစိုးရတက်တန်းခွင့်လွတ်တော်ရွေးကောက်ပွဲကျင်းပဖို့နီးကပ်လာချိန်မှာပဲအခုလိုသတိပေးချက်ထွက်ပေါ်လာခဲ့တာပါ
။တရင်အချင်းချုပ်ကိုဥတည်မောင်တန်းကြီးညာခဲ့တာပါရှင်။ဒီကနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုစံကျော်ဖြစ်ပြီးတော့ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ကော်နီလီယပ်စ်ဌာနနဲ့တီယန်ဝမ်တို့ဖြစ်ပါတယ်။VOA American အတန်းရဲ့ဒီကနေ့ညဖက်မြန်မာစံတော်ချိန်ည9:30စီစဉ်တကူ line to meter 3925 30နဲ့အပြင် line လက်မီတာ190နဲ့ VOA ရဲ့ Facebook ကနေထုတ်လွှင့်ခဲ့တာပါဒေါက်တာရှင်မြန်းနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကျေးဇူးရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနှလုံးပThis program has come to you from the Voice of America,
Washington.